Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ Washington Bureau of American တန်ခါနေ2020ပြည့်နှစ်မလ31ရက်အင်္ဂါနေ့ညပဲစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်နေပါပြီ။ကျန်းလန်မီတာ190 kHz 905၊လိုင်လန်မီတာ31 kHz 633ည၊လိုင်လန်မီတာ32 kHz 903ည၊လိုင်လန်မီတာ51 kHz 585တို့ကနေထုတ်လွှင့်နေတဲ့ဒီစီစဉ်ကို VOE Internet ဆာမျက်နှာ burmese.voenews.com နဲ့ Facebook VOE Burmese News 2မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမျှလောင့်နေကျွန်တော်ကြော်ကြော်သိလို့ပါပြတော်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစားပြီးပြန်နှံ့ကူးစက်တဲ့ဆော့ဘန်ကာလာတွေကအပြင်းထန်ခံခဲ့ကြရတဲ့တရုတ်နဲ့တောင်ကိုရီးယားလိုနိုင်ငံတွေမှာအများကြီးတိုးတက်လာပြီးဖြစ်ပေမဲ့ဒေသတွင်းမှာဒီရောဂါပိုးပြန်နှံ့ကူးစက်မှုအဆုံးသတ်ဖို့ကတော့အဝေးကြီးလိုသေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့သတိပေးလိုက်ပါတယ်။ပစိဖိတ်နောက်ပိုင်းဒေသဆိုင်ရာ WHO ညွှန်ကြားရေးမှူးထကရှိခါဆာယီကဒါဟာရေရှည်ရင်ဆန်ရမယ့်အခြေအနေတစ်ရပ်ဖြစ်ပြီးစိတ်အေးလက်အေးနေလို့မရသေးပါဘူး။နိုင်ငံတိုင်းအနေနဲ့သူတို့ပြည်တွင်းအခြေအနေအရဆက်ပြီးတုံ့ပြန်လှုပ်ဆောင်သွားဖို့လိုပါတယ်လို့ရှင်းလင်းပွဲတစ်ခုတင်ပြောသွားပါတယ်။ COVID-19 နဲ့ပတ်သက်ပြီးကမ္ဘာလုံးအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့နောက်ဆုံးကိန်းဂဏန်းတွေအရကမ္ဘာလုံးမှာ virus ပိုးကူးစက်သူ 9,800 ကျော်၊သေဆုံးသူ 3,900 ကျော်နဲ့လုံးဝပြန်သက်သာလာသူက 36,000 လေးပါရှိပါတယ်။ဒီတော့တင်မှာပဲအမေရိကန်သမ္မတ Donald Trump ကခောက်ခွာခွာနေထိုင်ကြရေးဆိုင်ရာသူ့ရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့နောက်ထပ်တစ်လသတင်းတိုးလိုက်တာကြောင့်အမေရိကန်ကလူပေါင်းတသန်းရဲ့အသက်တွေကိုကယ်တင်နိုင်မယ်လို့တနင်္လာနေ့ကပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှမင်ဂျီယွန်ယွန်နီဆီယာကအကူအညီပေးနေတဲ့နိုင်ငံတကာကဒုက္ခသည်စခန်းတွေထဲမှာ COVID-19 ရောဂါတားဆီးကာဝေးလူဆောင်ချက်တွေချမှတ်ထားပြီးအဲ့ဒီအထက်မှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေလည်းပါဝင်ပါတယ်။ virus နဲ့ပတ်သက်ပြီးအသိပညာပေးတာတွေကိုရိုဟင်ဂျာ၊ဘမာ၊ဘင်္ဂလီဘာသာစကား၃မျိုးနဲ့ video ကနေထုတ်လွှင့်တာ၊ video နဲ့ပြသတာ၊ poster နဲ့လက်ကမ်းစာဆောင်ဖြန့်ဝေတာတွေလှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ဒါအပြင်အားလုံးအတွက်စပ်ပြာနဲ့ရေအလုံးလုံးရစီဖို့နဲ့လက်ဆေးလို့ရတဲ့နေရာတွေပို့ပြီးချထားပေးဖို့လုပ်နေပြီလို့လည်းယူအန်ဒီဆရာကပြောပါတယ်။ဒုက္ခသည်တွေနဲ့စခန်းအနီးအနားကဒေသခံလူထုအတွက်တရားခွဲထားရင်းနဲ့ကုသရေးဌာနတွေဖွင့်လှစ်ဖို့အစီအစဉ်တွေလည်းလှုပ်ဆောင်နေပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုမြန်မာဆွေရဘက်ကအတိအမှန်မပြုဘဲဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေချမှတ်ထားပေးမယ်။အခု COVID-19 ကပ်ရောဂါပိုင်းရင်ဆိုင်နေရချိန်မှာဒီအစီအစဉ်တွေအားလုံးရပ်တန့်နေပါတယ်။ကမ္ဘာတဝန်း COVID-19 ကာယောဂါပိုင်းနဲ့ရင်ဆိုင်နေရချိန်မှာအင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတဲ့နိုင်ငံတွေအနေနဲ့လူအသက်တွေမဆုံးရှုံးစေရအောင်အင်တာနက်ဆက်သွယ်ရေးပြန်ဖွင့်ပေးဖို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။အင်တာနက်ကိုရွေးချက်ရှိရှိဖြတ်တောက်ထားတာဒါမှမဟုတ်အသုံးပြုမှုကန့်သက်ထားတာဟာအခြေခံလူအခွင့်အရေးတွေကိုချိုးဖောက်နေတာဖြစ်တယ်လို့ COVID-19 လူကာယောဂါပိုင်းကြာရောက်နေချိန်မှာလူအသေးပြောက်ပိုများစေနိုင်တယ်လို့ဒီကနေ့ရက်စွဲနဲ့ HRW ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တမရုံနဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြောင့်မကြာခဏတိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်ရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာပြီးခဲ့တဲ့ဖေဖော်ဝါရီလဆန်းကစပြီးအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်ထားတာပါ။ကျန်းမာရေးဆိုင်ရာအကြတဲ့ကာလအတွင်းမှန်ကန်တဲ့သတင်းအချက်အလက်တွေကိုအချိန်မီသိရဖို့တိတ်ကိုအရေးကြီးတယ်လို့ HRW ကထောက်ပြထားပါတယ်။အင်တာနက်ကိုပိတ်ထားတာကြောင့်လူမှုအနေနဲ့အရေးကြီးတဲ့သတင်းအချက်အလက်တွေနဲ့ဝန်ဆောင်မှုတွေကိုရဖို့အသာအဆီးဖြစ်သွားစေတယ်လို့ Digital အခွင့်အရေးဆိုင်ရာ HRW ကြီးထန်းသူတွေဒီဒီဘိုရာဘရောင်းကပြောပါတယ်။ရန်ကုန်လေဆိပ်ကနေဂျပန်နိုင်ငံတိုချိုမြို့ကိုဒီကနေ့မလ31ရက်နေ့ဧပြီလ1ရက်4ရက်5ရက်8ရက်နဲ့10ရက်နေ့တွေမှာထွက်ခွာမယ်။ ANA ဂျပန်လေကြောင်းလိုင်းရဲ့လေယာဉ်ခီးစဉ်တွေကိုကယ်ဆယ်ရေးလေယာဉ်ခီးစဉ်တွေအဖြစ်သတ်မှတ်ထားတာကြောင့်မြန်မာနိုင်ငံကနေပြန်ထွက်ချင်တဲ့အမေရိကန်နိုင်ငံသားတွေအဲ့ဒီလေယာဉ်တွေနဲ့လိုက်ပါနိုင်တဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ14ဦးရှိပြီးအဲ့ဒီထဲကတဦးဒီကနေ့ကွယ်လွန်သွားတယ်လို့ကျန်းမာရေးဌာနကထုတ်ပြန်တဲ့တရထဲမှာပဲအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်လည်းထွက်လာတာပါ။နိုင်ငံကာကခီးတဲ့နေလေယာဉ်တွေကိုမလ30ရက်နေ့ညတကောင်ကနေဧပြီလ13ရက်နေ့အထိမြန်မာနိုင်ငံတွင်ဘယ်လေစိတ်မှမဆင်းခွင့်မပြုတော့ဘူးလို့အစိုးရကကြေညာထားပြီးလေရင်ဝင်ထွက်လို့ဖို့အရင်ကခွင့်ပြုထားတာတွေအားလုံးကိုလည်းပြန်ရုပ်သိမ်းထားတာပါချွင်းချက်အနေနဲ့ကေဇေးရေးလေရင်တွေကုန်တင်လေရင်အားလုံးကျမ်းမာရေးဆိုင်ရာရေးပေါ်လေရင်တွေနဲ့ဒေချောင်းဦးစီးဌာနကခွင့်ပြုတဲ့အထူးလေရင်တွေကိုပဲဝင်ထွက်ခွင့်ပြုထားပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 9885တို့အပြင် စနေတင်းငွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျမကတော့နောင်လာပါသတင်းတွေကိုဆက်ပြီးတော့တင်ပြတော့မှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မြန်မာနိုင်ငံအပအဝင်ဒေသတွေမှာစီးပွားရေးကျဆင်းနေကြောင်းကမ္ဘာဘဏ်ကသတိပေးလိုက်ပါတယ်COVID-19 ကရောဂါကြောင့်မြန်မာနိုင်ငံမှာ 2019-2020 ဖန်တာနှစ်အတွင်းစီးပွားရေးချိတ်ခိုက်နိုင်ပေမယ့်အစောပိုင်းမှာစီးပွားရေးအခြေအနေကောင်းမွန်ခဲ့တဲ့အတွက်အနှဲငယ်ခံစားနိုင်ကြောင်းလည်းကမ္ဘာပိုင်းရဲ့ထုတ်ပြန်ချက်မှဖော်ပြပါရယ်။ကျန်းမာရေးဆိုင်ရာမူဝါဒတွေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအချိုးညီညီတတ်မှတ်နိုင်မယ်ဆိုရင်စီးပွားရေးအခြေအနေကိုထိန်းထားနိုင်မှာဖြစ်ပေမယ့်ပြည်တွင်းမှာဗိုင်းရပ်စ်ပိုးကူးစက်မှုတွေဆိုးလာမယ်ဆိုရင်တော့စီးပွားရေးအခြေအနေတွေကျန်းမာနိုင်ကြောင်းလည်းသတိပေးထားပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မြန်မာနိုင်ငံမှာပထမဆုံးလူသေသေဆုံးကြောင်းမြန်မာတာဝန်ရှိသူတွေအသိပြုလိုက်တဲ့အချိန်မှာပဲကမ္ဘာပိုင်းရဲ့သတိပေးချက်ထွက်ပေါ်လာတာပါ။ COVID-19 ကရောဂါကြောင့်မြန်မာနိုင်ငံရဲ့ဒေသတွေမှာစီးပွားရေးအင်အားကြီးဖြစ်တဲ့တရုတ်နိုင်ငံတို့အပါအဝင်အရှေ့အာရှပစိဖိတ်ဒေသတွေနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုတွေဒီနှစ်အတွင်းအကြီးအကျယ်ကျဆင်းသွားနိုင်ကြောင်းလည်းကမ္ဘာပိုင်းကသတိပေးထားပါတယ်။ဒေသတွေဖွံ့ဖြိုးစေနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုတို့ဟာပထမနှစ်က 5.8 ရာခိုင်နှုန်းရှိခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါပြန်ပြီးတော့နှလန်ထူလာနိုင်တယ်ဆိုရင်တော့မှဒီနှစ်အတွင်းစီးပွားရေးတိုးတက်မှုတို့က 1.1 ရာခိုင်နှုန်းသာရှိလိမ့်မယ်ဆိုပြီးတော့ကမ္ဘာပိုင်းရဲ့သတင်းလာနေထုတ်အစည်းအဝေးခန်းစာမှာခန့်မှန်းထားပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေတဲ့ကာလမှာပဲတရုတ်စက်ရုံအလုံယုံတွေကနေပစ္စည်းတွေထုတ်လုပ်လာနိုင်တဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကျဉ်းနှံအားရလာတာကြောင့်အာရှအစုရှယ်ယာစည်းကွက်တွေအင်္ဂါနေ့မှာအတက်နဲ့ဈေးပိတ်သွားခဲ့ပါတယ်။တရုတ်နိုင်ငံရဲ့တရုတ်ဝင်ကုန်ထုတ်လုပ်မှုအညွှန်းကိန်း PMI ဟာဖေဖော်ဝါရီလမှာ 35.9% အထိကျဆင်းခဲ့ရကမတ်လထဲမှာ 50% အထိပြန်တက်ခဲ့ကြောင်းအင်္ဂါနေ့မနေ့အစောပိုင်းမှာကြေညာချက်ထွက်လာပြီးတဲ့နောက်မှာတော့ဟောင်ကောင်ဟန်ဆင်အညွှန်းကိန်းက 3.5 ရာခိုင်နှုန်းဈေးတက်ခဲ့တာပါ။ဒါအပြင် American Wall Street အစုရှယ်ယာဈေးတွေလည်းတနင်္လာနေ့မှာအတက်ပြလာပါတယ်။ Dow Jones S&P 500နဲ့ Nasdaq အစုရှယ်ယာဈေးတွေ300ခန့်နှုန်းကျော်ဈေးတက်ခဲ့တာပါ။ဒါပေမဲ့လည်းဂျပန် Nikkei အညွှန်းကိန်းက100ခန့်နှုန်းကျခဲ့ပြီးတော့ Australia S&P ASX အညွှန်းကိန်းကတော့100ခန့်နှုန်းထိကျသွားခဲ့တာပါ။ဂျပန်နိကေအညွန်ငင်းကမတ်လအတွင်း 10.5 ရာခိုင်နှုန်းအထိဈေးကျသွားတာဖြစ်ပြီးတော့2030မေလကတည်းကဆိုရင်အနည်းဆုံးကိုကျသွားရလဲဖြစ်ပါတယ်။ဥရောပရဲ့အကြီးကအစုရှယ်ယာအညွန်ကိန်းတွေကတော့ဒီကနေ့မနက်ပိုင်းမှာအထက်ပြနေပါတယ်။ Britain လန်ဒန်ရဲ့ FTSE, Germany Frankfurt ရဲ့ The DAX နဲ့ပြင်သစ်ရဲ့ CAC 40အစုရှယ်ယာတွေက 3.5 ရာခိုင်နှုန်းနဲ့ 2.5 ရာခိုင်နှုန်းကြားအသီးသီးဈေးတွေတက်နေတာလည်းဖြစ်ပါတယ်။ Colombia နိုင်ငံမှာအစိုးရကိုဆန့်ကျင်တော်လှန်နေတဲ့လက်ဝဲရဲ့အမျိုးသားလူမျိုးရေးတပ် ELN ကဗုဒ္ဓနေ့ကစပြီးတော့တလားကြားတစ်ဖက်သက်အပြစ်ခံရစဲထားမယ်လို့ပြောလိုက်ပါတယ်။နိုင်ငံရင်းကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရင်ဆိုင်နေရတဲ့အတွက်လူသားချင်းစာနာတဲ့အနေနဲ့ခုလိုတစ်ဖက်သက်အပြစ်ရစဲမှာဖြစ်တယ်လို့လည်းတပုံအဖွဲ့ရဲ့သတင်းလာနေကကြေညာချက်တွေမှာဖော်ပြထားပါတယ်။တကမ္ဘာလုံးအပြစ်ခံရစဲဖို့တောင်းဆိုနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်း ELN တပုံတောက်ရဲ့လှုပ်ဆောင်ချက်ကိုကြိုဆိုခဲ့တာပါ။အစိုးရအနေနဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအာရုံစိုက်လုပ်ကိုင်နိုင်အောင်လို့ကိုလံဘီယာနိုင်ငံတဲကအခြားတပုံတပ်ဖွဲ့တွေလည်းအလားတူလုပ်ကိုင်ကြဖို့မစ္စတာဂူတာရက်စ်ကတိုက်တွန်းပါတယ်။အခုလက်ရှိချိန်ဒီကိုလံဘီယာမှာပိုကူခန္ဓာသူ900ကျော်ရှိနေပြီးတော့ဆက်လက်ဦးထပ်မင်းသိဆုံးကြတာပါတဖက်သက်အပြစ်ရထားမဲ့ ELN တပုံတက်ကရန်နာထားတဲ့အစိုးရနဲ့ငင်းကြရေးဆွေးနွေးပွဲတွေပြန်ဆဖို့အသိရှိပါတယ်လို့လည်းပြောဆိုထားပါတယ်အင်ဒိုနီးရှားနိုင်ငံကထောင်သားတွေအဆမတန်များနေတဲ့အကျဉ်းထောင်တွေမှာကိုရိုနာဗိုင်းရပ်စ်ပိုကူဆက်ပြန့်နှံ့မှုကိုကြိုတင်ကာကွယ်တဲ့အနေနဲ့အကျဉ်းသား3000ဝန်းကျင်ကိုစောပြီးတော့လုပေးဖို့ရှိနေပါတယ်အသက်အရွယ်ကြီးတဲ့အကျဉ်းသားတွေအနေနဲ့သူတို့ကြားခံရမယ့်ပြစ်ဒဏ်ကာလ၃ပုံ၄ပုံနဲ့ကလေးအကျဉ်းသားတွေကတော့ပြစ်ဒဏ်ကာလတစ်ဝက်ကြားခံနေရင်အာမခံနဲ့လွတ်ပေးခွင့်ရှိတဲ့အကြောင်းအင်ဒိုနီးရှားတရားရေးနဲ့လူ့ခွင့်ရေးဆိုင်ရာဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အာမခံနဲ့ပြန်ထွက်လာနိုင်တဲ့အကျဉ်းသား၃000လောက်ရှိမယ်လို့လည်းဝန်ကြီးဌာနပြောခွင့်ရသူဘန်ဘန်ဝီယိုနိုကအင်္ဂါနေ့မှာပြောပါရယ်။ကမ္ဘာပေါ်ကနံပါတ်၄မြောက်လူဦးရေအထူးထပ်ဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးလှုပ်ဆောင်ချက်အဖြစ်သမ္မတဂျိုကိုဝီဒိုတို့ကကျမ်းမာရေးအရေးပေါ်အခြေအနေဖြစ်အင်္ဂါနေ့မှာထုတ်ပြန်ကြေညာခဲ့တာပါလက်ရှိချိန်ထိအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1414ဦးနဲ့သေဆုံးသူက122ဦးရှိနေပါတယ
်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့အတင်းပြသွားမှာပါ
မြန်မာနိုင်ငံထဲမှာကိုဗစ်ရောဂါထိန်းချုပ်ရေးနဲ့ပတ်သက်လို့ထိပ်ပိုင်းပြည်အောင်စုအဆင့်ကနေပြီးတော့အောက်ခြေမြို့နယ်အဆင့်တွေအထိပူးတွဲအဖွဲ့တွေဖွဲ့ပြီးတော့ရောဂါထိန်းချုပ်ရေးအရှိန်မြှင့်ဆောင်ရနေတဲ့အကြောင်းကိုပြောပြမှာပါ
မြန်မာနိုင်ငံတွင်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူတွေထဲမှာလင်းလမ်းကြောင်းကဝင်လာသူတွေရောနေဆက်လမ်းကနေပြီးတော့ဖြတ်ကျော်လာသူတွေရောမှတွေ့ရတဲ့အပြင်ခီးသောမှတ်တမ်းရှိပဲနဲ့ပြည်တွင်းမှာလည်းကူးစက်ခံရတဲ့လူနာတွေပါတွေ့လာရတဲ့နောက်အစိုးရဘက်ကနေပြီးတော့ရောဂါထိန်းချုပ်ရေးအတွက်ပို့ပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်လာပါတယ်။ရောဂါထိန်းချုပ်ရေးနဲ့ပတ်သက်လို့လက်တွေ့မြေပြင်ဆောင်ရွက်ရာမှာကြီးကြပ်မဲ့ COVID-19 ရောဂါထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီကိုဒုတိယသမ္မတဦးမြင့်ဆွေကိုဦးဆောင်စေပြီးတော့မတ်လ30ရက်နေ့ကဖွဲ့စည်းကြောင်းထုတ်ပြန်ပါတယ်။ဒီကော်မတီအနေနဲ့ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုဥပဒေအရတင်းတင်းကြပ်ကြပ်ကန့်တွဲရည်ယူနိုင်မှာဖြစ်တဲ့အပြင်လိုအပ်လို့ရှိရင်လူညွှန်းအင်အားအသုံးပြုဖို့အထူးပါလုပ်ပိုင်ခွင့်တွေပေးထားပါတယ်။ဒီနိုင်ငံလေးလာတုံ့တက်သူဒေါက်တာရဲမျိုးသိန်းကတော့ဒါဟာရောဂါထိန်းချုပ်ရေးလုပ်ငန်းတွေမှာအစိုးရနဲ့တက်မတော်ပူးတွဲဆောင်ရွက်လာတဲ့အခြေအနေတရားဖြစ်တယ်လို့ဆိုပါတယ်။
တက်မတော်ဘက်ကနိုင်ငံကိုကယ်ရေးမှုပေါ့ဒီဗိုလ်ချုပ်ကြီးများထုံးဦးကဒီကော်မတီမှာအဖွဲ့ဝင်ဖြစ်ပါလာတယ်။အဲဒီအတွက်ကြောင့်မလို့ဒီ COVID-19ကာကွယ်ရေးထိန်းချုပ်ရေးနဲ့ဒီကုသရေးလုပ်ငန်းတွေမှာပေါ့လေဟိုတက်မလို့ဘက်ကလည်းပဲအစိုးရနဲ့ပုံပြီးတော့ဖြည်းဖြည်းရော့ရော့ပူးပေါင်းဆောင်ရွက်လာမယ့်သဘောမျိုးဟိုဟန်ချက်ညီညီဆောင်ရွက်လာမယ့်သဘောမျိုးလို့တုံ့တက်လို့ရပါတယ
်မြန်မာအစိုးရရဲ့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးလုပ်ငန်းတွေဟာနှိကွေးလုံးနဲ့နောက်ကျလုံးနဲ့ဆိုပြီးတော့ဝေဖန်မှုတွေကအတော်လေးရှိခဲ့တာပါယောဂပိုကူးဆက်ခံရသူချို့ရှာဖွေတွေ့လာရတဲ့အချိန်ထိကိုအစိုးရရဲ့တုံ့ပြန်မှုသတင်းပြန်ကြားမှုတွေကအတော်လေးနှိကွေးလုံးနဲ့လို့မချင့်မရဖြစ်ခဲ့ကြပါတယ်အောက်ခြေလူလူကြားမှာလဲဒီကတ်ယောဂါစုအတိုင်းဆာကိုတည့်ရသူအင်တန်နေခဲ့ပါတယ်။ဒါပေမဲ့လည်းဒီရပိုင်းထဲမှာတော့တိုင်းနဲ့ပြည်နယ်အလိုက်မြို့နယ်အလိုက်အောက်ခြေပိုင်းမှာယောဂါထိန်းချုပ်ရေးဆောင်ရွက်မှုတွေကပိုပြီးတော့အားကောင်းလာတယ်လို့ဒေါက်တာရေမျိုးသိန်းကသုံးသပ်ပါတယ
်။အစိုးရအပါဝင်ပေါ့လေကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနောက်ဂျမ်းမီရဖားတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့နော်တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကိုချေချေပြင်းပြင်းဆောင်ရွက်လာတဲ့သဘောတွေကိုတွေ့ရပါတယ်။
ဒီဘက်ကပြန်လာသူတွေအထူးသဖြင့်တော့ထိုင်းနေဆက်ဘက်ကနေပြည်တွင်းထဲအထိပြန်လာတဲ့မြန်မာလူမျိုးကတောင်းကန်းလောက်ထိရှိတာမလို့ဒီလူတွေနဲ့ပတ်သက်လို့စိုးရိမ်မှုကတော့ကြီးလာပါတယ်။ဒီအတွက်လည်းတက်ဆိုင်ရမြို့နယ်တွေအလိုက်တရားစောင့်ကြည့်မှုတွေလုပ်နေရတယ်လို့ပြည်သူ့တော်တော်ကူစလေဒေါ်စင်မအောင်ကပြောပါတယ်
။အဓိကကတော့ကျွန်တော်တို့ဒီဘက်နောက်ပိုင်းထိုင်းရဝင်လာတဲ့မြန်မာတွေပေါ့ကျွန်တော်တို့မြို့နယ်လိုက်ဝင်လာတဲ့လူတွေရှိလို့ရှိရင်ဒီ community quarantine လို့မျိုးလုပ်ဖို့လို့ဆိုပြီးတော့ကျွန်တော်တို့အဲ့ဒါလုပ်ခိုင်းတာပြင်ဆင်ခိုင်းပြင်ဆင်ထားတာတွေရှိပါတယ်အဲ့ဒီအတွက်ကိုတော်တော်ဆယ်လုပ်နေပါမယ်အဲ့ဒီမတိုင်ခင်က25ရက်မတိုင်ခင်ကဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလေငါဝင်လာတဲ့လူတွေကိုအဲ့ဒီ list တွေနဲ့ဒီမှာ DMO တွေပေါ့တက်မိုင်ဝန်ထမ်းတွေအုပ်ချုပ်ရေးပိုင်းတွေကလိုက်ပြီးတော့ဒီစောင့်ကြည့်ပါတယ်ပေါ့နော် home quarantine လောက်တာလည်းရှိပါတယ်အိမ်မှာနေပြီးတော့အဆောင်ကြီးခိုင်းတာလည်းရှိသလိုအခု community base ပေါ့နော်ဒီနေရာတစ်ခုတက်မှတ်ပြီးတော့ quarantine လုပ်နေတာနှစ်မျိုးရှိပါတယ
်အခုလိုမျိုးတရားထားစောင့်ကြည့်မှုတွေပြင်ဈေးတွေလူစီကားရနေရာတွေရက်ွက်တွေထဲမှာပိုးသက်ဆေးဖြန့်တာတွေယောဂကာကွယ်ရေးသတိပေးချက်ထုတ်တာတွေကိုမြို့နယ်အလိုက်ဆောင်ရွက်မှုတွေရှိပါတယ်ဒါအပြင်မြို့နယ်အလိုက်ဒေသနာအမိတ်တွေထုတ်ပြီးတော့လူစုလူဝေးမလုပ်ကြဘို့တန်တရားလူနာတွေတွေ့လို့ရှိရင်နှိစက်ရအုပ်ချုပ်ရေးကိုအကြောင်းကြားဖို့ညွှန်ကြားချက်တွေထုတ်နေပါတယ်ယောဂထိန်းချုပ်ရေးအတွက်မြို့နယ်အလိုက်ကော်မတီတွေလှုပ်ဆောင်တဲ့နေရာမှာတော့အခက်အခဲအချို့ရှိနေတယ်လို့မတ်စင်မအောင်ကပြောပါတယ်တိကျကြောင့်မလို့လေဒီအစိုးရအနေနဲ့ကမြို့နယ်လိုက်ဆောင်ရွက်မှုတွေအတွက်ဘတ်ဂျက်3စီတွေတိကျချပေးတဲ့နယ်လို့ဒေါက်တာရေမျိုးသိန်းကမြင်ပါတယ
်အရေးပေါ်ရံပုံငွေနောက်ခတ်ဆုံးရံပုံငွေတွေရဲ့စီစဉ်မှုကိုနောက်အောက်ခြေမြို့နယ်အဆင့်လောက်အထိချီချီရောက်ရောက်နဲ့ပို့ဆောင်ပေးနိုင်ဖို့လည်းပဲရေရှည်မှာမဖြစ်မနေလိုအပ်တယ်လို့မြင်ပါတယ
်အခုလိုဒီအစ်စ်ဖွဲ့လိုက်တဲ့ရေပေါ်တုံ့ပြန်ရေးကော်မတီဟာအောက်ခြေမြို့နယ်လိုက်ကြုံရတဲ့အခုလိုမျိုးအခက်အခဲတွေရံပုံငွေကိစ္စတွေပြင်ဥပဒေနဲ့တင်းတင်းကြပ်ကြပ်ကန့်တွယ်ဖို့လက်တွေ့ကိစ္စရပ်တွေမှာပေါင်းဆက်ကြီးကြပ်နိုင်မယ်လို့အကောင်းမြင်မှုတွေရှိပါတယ်။ဒီကမ္ဘာကတ်ဆူယောဂကြီးဟာမြန်မာနိုင်ငံထဲမှာလည်းကတ်ယောဂတစ်ခုလိုဖြစ်လာနိုင်တယ်ဆိုပြီးတော့ကျန်းမာရေးဌာနဘက်ကသတိပေးလာတဲ့အချိန်ကြီးကြောင့်လည်းယောဂထင်ကျိုးရေးအတွက်အခုလိုမျိုးအစိုးရတက်မတော်အခြားရပ်ဖက်အဖွဲ့အစည်းတွေအားလုံးဟန်ချက်ညီပူးပေါင်းဆောင်ရွက်နိုင်တဲ့အချိန်ကြီးတက်ဖြစ်လာဖို့အတွက်မျှော်လင့်ကြတာပါ။ကျွန်တော်တားညူရန်ကုန်မြို့ကနေပြီးတော့တင်ပြပို့နေပါတယ်
။ထိုင်းနယ်စပ်ကိုဖြတ်ပြီးမြန်မာနိုင်ငံထဲပြန်ဝင်လာသူတွေနဲ့ပတ်သက်လို့ရရဒေတာအလိုက်တီချဆောင်ကြည့်မှုတွေနဲ့ပတ်သက်ပြီးဒေတာခံလူလူရဲ့စိုးရိမ်နေတာတွေကိုပြောပြပေးမှာပါနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်ထိုင်းနိုင်ငံကနေပြန်လာသူတွေအနေနဲ့14ရက်ကြာတူတဲ့တီချခွဲနေပြီးဒါကလည်းရက်ွက်ကြီးရွာတွေကစောင့်ကြည့်ဖို့ဆောင်ရွက်ကြရမှာသူတို့ကိုယောဂတဲလာသူတွေလို့ထင်ကြမှာစိုးရိမ်နေတဲ့အတွက်တီချဆောင်ကြည့်ခံမှုကိုလက်မခံချင်ကြတဲ့သူတွေရှိနေပါတယ်ဆလီရဆောင်ကြည့်မဲ့နေရာတွေကိုစာတင်ချောင်းတွေဓမာယုံတွေမှာပြုလုပ်ထားတာကြောင့်လူနေရက်ွက်ထဲမှာဖြစ်နေတဲ့အတွက်ရက်ွက်နေပြည်သူတွေကစိုးရိမ်ကြောင်ကြပြီးလက်မခံကျင်ကြတာတွေလည်းရှိနေပါတယ်။အဲ့ဒီလိုလူတွေကို14ရက်ဆောင်ကြည့်မှုကိုလက်ခံဖို့အတွက်နိုင်ငံသားအပြန်လာသူကိုရောမိသားစုတွေကိုပါအသိပညာပေးတာတွေလုပ်ပေးနေရပြီးရွာသားတွေကလည်းတည်တက်နေပြီးဟိုတောင်းဆိုတာတွေရှိလာတယ်လို့ချောင်းဆောင်မြို့နယ်ဒေသခံမိဝီစေရကပြောပြပါဗျာ။
အခုလက်ရှိကတော့ဒီယောဂအချင်းတွေဆိုရင်တို့ကနည်းနည်းထင်မြင်လွဲနေတယ်ဒီမှာဘယ်လိုမျိုးထင်မြင်လွဲနေလဲဆိုတော့ညနေငန်းကြိုင်းနေကြမှာတဲ့လို့ဆိုရင်ဒီယောဂက ပေးလာတာပေါ့နော်အဲ့ရှိအဲ့ဒီလိုမျိုးနေရထားထားတဲ့ခါကျတော့ဟာအဲ့ဒီမှာလူဗာလဲရောက်ကပိုရှိတဲ့လူတော့ရောက်ကပိုရှိလို့အဲ့မှာတော့နေရတဲ့ပုံစံမျိုးလည်းအမြင်နဲ့လွဲသွားတယ်လေနော်အဲ့ရှိတချို့အဲ့ဆောင်နိုင်ငံသားနေတင်လာတဲ့လူပုံစံထပ်တလေကြရင်သူတို့အဲ့ဒီမှာတော့နေကိုကတော့နည်းနည်းဟိုရင်းတယ်လေအာနည်းနည်းစိုးရင်လေအဲ့ဒီလိုမျိုးတော့ရှိတယ်အဲ့တော့အမတို့ဆိုရင်ခုအမတို့ရောမှာဆိုရင်အမတို့ကဒီ awareness ပေါ့နော်ဒီအယောသူယောသားတွေကိုလည်းသိကြချင်းပြပေးတယ်အမျိုးယောလှည့်ပြီးလို့ရှိရင်အဲ့ဒီထားထားတဲ့နေရာကတော့တကယ်တမ်းယောဂါပူရှိတဲ့လူမဟုတ်သေးဘူးသူတို့ကစောက်ကြီးခံရတဲ့လူစီပဲရှိသေးတယ်သူတို့ဒီမှာယောဂါပူရှိမရှိဆိုတဲ့ဟာကြတော့ကြည့်ရုံပဲပေါ့နော်အဲ့လိုမျိုးဖြစ်တယ်နောက်ရှိရင်ရှင်းပြပေးတယ်သူတို့ကိုဒီနိုင်ငံသားမပြန်လာတဲ့လူဆိုရင်တော့အိမ်ကမပေးတဲ့နဲ့အောင်ဒီရက်ရွာလူကြီးတွေကိုအာဆက်တွေယူပြီးမှပူပေါင်းပြီးမှသူတို့ချမှတ်ထားတဲ့နေရာမှာ၁၄ရက်နေပြေးဖို့နော်အိမ်ကိုတောင်းဆိုတယ်ရွာသူရွာသားတွေတောင်းဆိုတယ်သူတို့ရဲ့ဆွေမျိုးသားချင်းပဲဖြစ်ဖြစ်နိုင်ငံသားတွေပြန်လာလို့ရှိရင်အဲ့လိုမျိုးလုပ်ဖို့ပေါ့နော်အိမ်မျိုးအမတို့ကဒီ awareness ပေါ့နော်ဒီပညာပေးအာနှိုးစော်တယ်ယောမဆွေအခုဆိုသူယောမဆွေနှိုးစော်တာ၃ခါလောက်ရှိနေပြီ
ဒီလူတွေလှုပ်ဆောင်နေပြီမဲ့တချို့တွေက quarantine center တွေကနေထွက်ပြေးကြတာမျိုးတွေလည်းရှိနေတယ်လို့ဆိုပါတယ်ဒါကကြီးရွာအလိုက်အုပ်ချုပ်ရေးမှုတွေရဲ့ကင်တွယ်ဖြည့်ရှင်းမှုနဲ့လည်းဆိုင်တယ်လို့မြို့ဝိဇယကဆက်ပြောပါတယ်တိတိချာချာစီကံတင်းကျပ်ပြီးထိထိရောက်ရောက်လုပ်တဲ့အုပ်ချုပ်ရေးမှုတွေလည်းရှိသလိုရွရရဲစီမံနေတဲ့သူတွေလည်းရှိတယ်လို့ဆိုပါတယ်ဆက်လေးရဲ့စောင့်ကြည့်ဖို့ကိစ္စကိုစတင်တော့ကသဘောမတူတာတွေကန့်ကွက်ကြတာတွေရှိပေမဲ့အရေးယူတာတွေလုပ်မယ်လို့ပြောထားတာကြောင့်အခုနောက်ပိုင်းမှာတော့လက်ခံလာကြတယ်လို့မူရွန်းကြီးရွာကအုပ်ချုပ်ရေးမှုဦးအောင်ကိုကိုကပြောပြပါတယ
်ဒီယောဂလည်းပတ်သက်ပြီးတော့ဒီကကတော့နိုင်ငံသားကပြန်လာတဲ့လူတွေကိုကြေကြေပြပြသူတို့စိတ်ဆိတ်သေးကရက်ကင်းပြီးသားဖြစ်အောင်တော့ပြေးချစ်ချင်တယ်သူတို့စိတ်ကြီးကအဲ့လိုသူတို့ပြန်လာပြီးရသူတို့အိမ်ကိုလုံးဝမဝင်ဘဲနဲ့သူတို့တိဆိုင်နဲ့သူတို့ကြောင်းကိုတိုက်ရိုက်လာနိုင်တော့ပို့ပြီးတော့ကျွန်တော်တို့စင်ကြည့်တယ်ပေါ့အိမ်ကိုတွားလိုက်ကြလည်းမလိုဘူးကျွန်တော်တို့စိတ်မညစ်ရဘူးပေါ့အဲ့ဒါကျွန်တော်တို့လောက်တဲ့လောက်ရကလည်းဖြစ်ရောက်မှုရှိတယ်ပေါ့ဗျာ
သူတို့တွေပြန်ဝင်စတော့ကကွာရတိန်နေဖို့အတွက်အိမ်နေရာရောက်အုပ်ချုပ်ရေးမှုတွေနဲ့ရဲတွေလိုက်လံခေါ်ဆောင်ရတာတွေရှိခဲ့ပေမယ့်အခုနောက်ပိုင်းမှာတော့မြောက်ပြည်နယ်ဆက်ကကားတွေနဲ့ပြန်ပို့ကြတဲ့ကတခါတည်းကွာရတိန်စင်တာတွေအရှိကိုရောက်အောင်ပို့ပေးခဲ့ပြီးကိုယ်တိုင်ပူးပေါင်းဆောင်ရွက်မှုတွေလည်းရှိလာတယ်လို့ဦးအောင်ကိုကပြောပြပါဗျ။တချို့မြို့နယ်တွေရက်ကွက်တွေမှာနယ်ဆက်ကပြန်လာသူတွေတွေ့ရင်အုပ်ချုပ်ရေးမှုတွေစီကိုအကြောင်းကြားပေးမယ်။ပတ်ဆိုင်ရာကအရေးကြီးကိုစစ်ဆေးတာတွေလည်းမလုပ်ပဲအိမ်မှာနေဖို့ညွှန်ကြားတာတခုပဲလုပ်တဲ့အတွက်ရက်ွက်နေပြည်သူတွေကလည်းစိုးရိမ်မှုတွေလည်းရှိနေကြတာပါအခုလက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူစုစုပေါင်း14ဦးနဲ့သေဆုံးသူက2ဦးရှိနေပါတယ်ကျွန်မအင်တနာထွန်မှရန်ကုန်ကနေသတင်းပေးပို့ပါတယ
်ဆေးရုံအများစုလက်ပတ်နေတဲ့ရန်ကုန်တိုင်းမှာ COVID-19 ကြောင့်လုံသားလျှော့ချတာတွေများလာတဲ့အတွက်အလုတ်ရှင်တွေဘက်ကဒါကိုဥပဒေတိုင်းလိုက်နာဖို့အလုတ်သမားအခွင့်အရေးရှိနေတွေနဲ့တမကားတွေကတိုက်တွန်းလိုက်ပါတယ်။ရန်ကုန်တိုင်းလှိုင်သာယာတိုင်ရီဖနက်ဆက်ယုံကသူတို့ရဲ့အလုတ်သမားထောက်ဝက်ကိုလျှော့ချမယ်ဆိုတာဝန်ထမ်းတွေကိုဒီနေ့အသိပေးလိုက်ပါတယ်။ဆက်ယုံအများစုကလုံသားလျှော့ချတာတွေကိုကြိုတင်ညှိနှိုင်းမှုမရှိဘဲအသိပေးတာကဥပဒေနဲ့မညီဘူးလို့တိုင်ရီအလုတ်သမားတမကားအဖွဲ့ဝင်မမိုးဝေကပြောပါတယ်။
တကယ်လို့ဟာကိုယ်ကလည်းညောင်လျှော့ချမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကအလုပ်သမားသမားကလည်းစိတ်ရောမှာရှိရဲဆိုသမားကလည်းတကယ်အစီအစဉ်စဉ်းစားနေနိုင်တယ်ညီလမ်းပြီးတဲ့အခါကျမှလူလျှော့တယ်ဆိုလို့ရှိရင်ကျွန်တော်တို့ကတနည်းတကျဘယ်လိုမျိုးလျှော့မလဲ။ဟာဥပမာလုံးချင်ကလူတရားမလိုရဘူးဆိုရင်တို့ကတကယ်နားကျင်နေတဲ့အခြေအနေမျိုးရှင်အဲ့လိုလူတွေကိုလေးပုံပြီးတော့နားလာတယ်တပိုင်းသွားလို့ရတယ်။ဟာနောက်ဒုတိယအနေနဲ့ဆိုရင်တော့လုံးတဲ့အနေဆုံးကနေပြီးတော့မှစသွားမလားပေါ့နော်။ဒါမျိုးတွေကကျွန်တော်တို့သွားလို့ရတယ်
COVID-19 ကြောင့်ဆက်ယုံရဲ့ချိတ်ကိုက်နင်းနာတာတွေကိုကူစားဖို့ဝန်ထမ်းလျှော့ချရဆိုတဲ့အကြောင်းပြချက်ဟာတိကျရေရာမှုမရှိဘူးလို့လည်းအလုတ်သမားသမဂ္ဂတွေကပြောပါတယ်။ဒီလိုလျှော့ချခံရတဲ့ဝန်ထမ်းတွေကဆက်ယုံတွေရဲ့အခြေခံအလုတ်သမားသမဂ္ဂအဖွဲ့ဝင်တွေဖြစ်နေတယ်လို့သူကဆက်ပြောတာပါ။သမဂ္ဂက
ောင်းဆောင်နဲ့သမဂ္ဂအဖွဲ့ဝင်များစုတွေလျှော့ချတာကိုကျွန်တော်တို့တွေ့ရတယ်။ဒီနေ့လုံသားရဲ့အားကိုလျှော့ချတဲ့အခြေအနေတွေနဲ့သမဂ္ဂကောင်းဆောင်နဲ့သမဂ္ဂအဖွဲ့ဝင်များစုရှိတဲ့နေရာတွေလည်း
အလုတ်သမားအဖွဲ့အစည်းဥပဒေပုံမှန်38အရဆိုရင်သက်ဆိုင်ရာအလုတ်သမားအဖွဲ့အစည်းတွေကိုကြိုတင်အသိပေးရမှာဖြစ်ပြီးညနာချီပေးဖို့လည်းအလုတ်ရှင်မှာတာဝန်ရှိကြောင်းပြည်အောင်စုရှိနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဒူအိုကတာဦးထေကပြောပါတယ်။
သမားကတော့ဒီအလုတ်သမားတွေကိုဒီ
အဲကျေးဇူးတင်ပါဒီဦးရေနဲ့ညီစိတ်နဲ့ဆိုရင်ခလေးရဲ့ကျူတေကောမျိုးလည်းညီညာကြံပြီးဟိုကြောင်းကြတယ်အဲလိုကမအဖွဲ့ကြီးတွေနောက်သက်ဆိုင်ရာစိတ်ဟိုလိုကမဟုတ်လဲတတိယကျူတေကြောင်းကြတယ်အဲကျန်တဲ့အားတော့လို့ဦးရေရတယ်တပိုင်ဦးဌာနကိုခုမြင်ရတာတပိုင်ပေါ့နော်အဲကျန်ကျွန်တော်တို့ကကိုးပါးတဲ့ခါကျလို့ကမအဖွဲ့ကြီးဦးရေမှာကိုးပါးတယ်ဒါလို့ရှင်နေကိုယ်တိုင်လိုက်နာမှာရှိ
တချို့စက်ရုံတွေမှာတော့အလုပ်သမားဆန္ဒပြတာတွေဇက်တိုက်ဆိုသလိုဖြစ်လာပါတယ်။ COVID-19 ကြောင့်ကုန်ကြမ်းပြတ်လပ်ပြီးမရက်တည်နိုင်ပဲတရားဝင်အပြီးပိတ်သိမ်းသွားတဲ့စက်ရုံကတော့ရန်ကုန်နဲ့မန္တလေးနှစ်ခုပေါင်း15ရုံရှိပါတယ်။ကျွန်တော်ဇော်ထက်ပါ။ရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာကယောဂါ COVID-19 ကူးစက်မှုတွေမြင့်တက်လာတဲ့အမေရိကန်ပြည်ထောင်စုတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကနေကာကွယ်နိုင်မှုအိမ်ကနေအွန်လိုင်းတွေကစတင်နေရတဲ့ကလေးငယ်တွေနဲ့နေအိမ်တွေမှာပဲအလုပ်လုပ်နေရတဲ့မိသားစုတွေကအမေရိကန်ရောက်မြန်မာတွေဒီ COVID ကာလကိုဘယ်လိုရင်ဆိုင်ဖြတ်သန်းနေကြသလဲဆိုတာစူးစီးတင်ပြပေးကြပါမယ်။အမေရိကန်နိုင်ငံတဝန်းကူးစက်မှုသေဆုံးမှုတွေမြင့်တက်လာချိန်မှာအမေရိကန်ပြည်ထောင်စုရဲ့မြို့တော် Washington DC အပါအဝင်ပြည်내တော်တော်များများမှာတော့မဖြစ်မနေကိစ္စကနေလွဲလို့အိမ်အပြင်မထွက်ရဆိုတဲ့အမိန့်တွေကိုပြည်내အာဏာပိုင်တွေကအသီးသီးထုတ်ပြန်နေခြင်းလည်းဖြစ်ပါတယ်ဒီကပေးယောဂါကြီးကြောင့်လူတွေနေအိမ်တွေမှာပဲနေဖို့ညွှန်ကြားထားသလိုသက္ကသိုလ်တွေပါဝင်ကလေးစာသင်ကျောင်းတော်တော်များများကလည်းစာသင်နှစ်ကုန်ကာလအထိပိတ်လိုက်ပြီးဖြစ်ပါတယ်အစိုးရရုံးတဲ့ကုမ္ပဏီဝန်ထမ်းတွေကိုလည်းနေအိမ်မှာပဲအလုံးလုံးကြဖို့ကန့်သတ်လိုက်တာကြောင့်ဒီလိုမျိုးနေအိမ်တွေထဲမှာမိသားစုတွေစုဝေးရှိနေခြင်းလူနေမှုပုံစံရုပ်တရက်ပြောင်းလဲမှုတွေနဲ့အိမ်ကနေကြော်လို့ဖြတ်တန်းမှုတွေကတော့စိန်ခေါ်မှုတွေရှိပါတယ်လို့အမေရိကန်ရောက်မြန်မာပြည်သားစုတွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုအနီးမှာနေထိုင်သူကိုနီနီတောင်ကြီးကလည်းသူ့ရဲ့သားဖြစ်သူတက္ကသိုလ်ကျောင်းသားရဲ့လေလာတင်ယူနေမှုအတွေ့အကြုံတွေနဲ့သူ့ပတ်ဝန်းကျင်ကအထက်တန်းအနေနဲ့မူလာတန်းကလေးတွေအွန်လိုင်းတွေကပဲလေလာတင်ယူနေရတဲ့အနေအထားကိုရှင်းပြပါတယ
်အဓိကဒီယောဂါဖြစ်လာတဲ့အချိန်မှာလူတွေကိုခွင်းနေခိုင်းတယ်ပေါ့အလုပ်တွေကိုလည်းအိမ်ကိုပို့လိုက်ကြတယ်ကျောင်းသူကျောင်းသားတွေကိုလည်းအိမ်ပို့လိုက်ကြတယ်အကျောင်းသားကြီးတွေဆိုလို့ရှိရင်သူတို့ရဲ့ professor တွေ farmer ခေါက်တွေကမလုပ်လဲဆိုတော့ဆရာကိုယ်တိုင်လည်း online မှာရှိကျောင်းသားလည်းဓာတ်ရိုက် online မှာဓာတ်ရိုက်သင်ယူရတဲ့ light တင်တဲ့သင်တန်းစာတွေကိုသူတို့ဖြည့်ပေးရတယ်ဘယ်အချိန်ဘယ်အချိန်မှာတက်ပြီးတော့မှနားထောင်လိုက်ပါဘယ်သင်ခန်းစာကိုဖြည့်လိုက်ပါဆိုတော့ light မဟုတ်တဲ့စာတွေကိုဖြည့်ရတာမျိုးလည်းရှိတယ်အဲ့ဒါကျောင်းသားကြီးအပိုင်းတွေပေါ့ခင်ဗျနောက်ကျောင်းသားအငယ်တွေကခုအမေရိကန်မှာနာမည်ကြီးရတော့ဟောလိဝုဒ်မှာရှိတဲ့ဆယ်လီပေါ့နော်ကလေးငယ်တွေကအိမ်မှာများတော့သူကတိတယ်ပေါ့ပုံမြင်လေးတွေဖတ်ပေးကြတယ်ကျောင်းသင်ခန်းစာလေးတွေကိုသူတို့ကိုယ်တိုင်ကိုယ်ပိုင်ရိုက်ပြီးတော့မှဗီဒီယိုလေးတင်ပြီးတော့မှဖတ်ပေးကြပြီးတော့ဒီလိုနာမည်ကြီးတဲ့ streaming service တွေကိုသူတို့လူကြတယ်အဲ့ဒါလေတော်တော်ကောင်းတဲ့အနေထားလို့လက်ကလောက်မှာပြောနိုင်တယ်ခင်ဗျာ
ယူတာပြည်နယ် Salt Lake Cities မှာနေထိုင်တဲ့သူငယ်တန်းစာသင်တာကလေးငယ်လေးနဲ့အတူနေအိမ်ကပဲအလုပ်လုပ်နေရတဲ့ကိုဝင်ဆောင်မိခင်တူဖြစ်တဲ့ဘက်ခိုင်တစင်ကလည်းသူ့ရဲ့အတွေ့အကြုံခုလိုပြောပြပါတယ်
ဒီ video call နဲ့စေရုံကနေတကပြန်လောက်တာပါအဲ့လိုမျိုးဟို call နဲ့နေရတယ်ဘာဖြစ်လို့လဲဆိုတာလေဟိုရိုးရိုးဟို selected surgery လို့လိုမျိုးရိုးရိုး wear chart check ရိုး appointment လိုမျိုးဆိုမလိုအပ်တဲ့ appointment အားလုံးကိုသူတို့အကောင် cancel လိုက်တယ်လေဟာမလားမအဲတောင်းတတ်ကလေးရတယောက်ပဲဆိုတော့ချို့ဆိုရင်တအိမ်ထဲမှာတောင်းတတ်ကလေးရ၄-၅ယောက်ဆိုရင် homeschooling လုပ်ရင်မိသားတွေဆိုအရန်ခက်ခဲဖြစ်တယ်လေဟိုပြဆိုအချိန်မီဟိုပြန်ဆက်မနိုင်ဘူးhomework တွေ over school work တွေပေါ့နော်အဲ့လိုမျိုးဆိုနှစ်ပတ်စာဆိုပြီးတော့မှအိမ်ကိုစာတွေပေးလာတယ်လောက်ပေါ့မှာတကယ်ကျူးနဲ့ပေးလာတယ်တင်းနေလာလေဒီဟာဖြစ်အင်္ဂါနေ့ဒါလောက်အဲ့လိုမျိုးသူပေးတယ်ဒီနေ့ဆိုရင်အခုသူဆီမှာတော့ပြန်ပေးပြီးတော့ပြန်ယူအဲ့ဒါ April 15အထိပြန်အဲ့လိုမျို
းအခြေတစ်ခုကိုစနေတကြစီစဉ်ပြီးတော့ကျန်းမာရေးလေ့ကျင့်ခန်းတွေနဲ့အတူဒီအိမ်ဒီမှာပဲဖြတ်တန်းရမယ့်ကာလကိုရင်သွေးငယ်တွေနဲ့မိဘတွေစိတ်ရှည်ရှည်နဲ့ဖြတ်တန်းကြဖို့ကိုလည်းကလေးမိဘတွေကအထွေကြုံတွေနဲ့ရှင်ပြီးအကြံပေးပါတယ်။အခုလက်ရှိ John Hopkins တက္ကသိုလ်ရဲ့အင်္ဂါနေ့အစောပိုင်းထိထုတ်ပြန်ချက်အရဆိုရင်တော့ မြန်မာပြည်တော်စုမှာကူးစက်သူပေါင်း36,000ကျော်နဲ့တည်ဆုံးသူက3,100ကျော်ရှိနေပါတယ်ဒီထဲကမှလူ1000ကျော်ထပ်မင်းတည်ဆုံးခဲ့တဲ့နယူးယောက်ပြည်နယ်ကတော့အများဆုံးဖြစ်ပါတယ်ရှင်ကျွန်မစုမိုးဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မောင်တော်နဲ့မင်းတော်မျိုးနဲ့ဒီမှာမနေ့ကပြစ်ခတ်မှုတွေဖြစ်ပေါ်ပြီးဒေသခံ၄ဦးသေဆုံးပြီးဒဏ်ရာရရှိသူတွေလည်းရှိနေပါတယ်။ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေလည်းပြင်းထန်နေသေးတာကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်။ရခိုင်နောက်ပိုင်းကမောင်တော်မျိုးနဲ့ခမောင်းစိတ်ကျေးရွာနေမှာမနေ့ကမနေ့ပိုင်းကတော်ဝဲတော်ချတဲ့ခမောင်းစိတ်ဒေသခံတွေမိုင်းဆွေးတိုက်ခိုက်ခံရတာကြောင့်၂ဦးသေဆုံးပြီး၃ဦးဒဏ်ရာပြင်းထန်ခဲ့တယ်လို့မောင်တော်ခင်အုပ်ချုပ်မှုဦးစိုးအောင်ကပြောပါတယ်
။ဟုတ်တယ်ကခမောင်းစိတ်မောင်တော်မျိုးအထက်ပိုင်းနောက်ပိုင်းခမောင်းစိတ်မှာ၂ယောက်သေသွားတယ်၃ယောက်တယ်ကောင်းကင်ကောင်ပေါ့တော့ဝတ်သွားချရတဲ့တိုင်းသားတွေတော့ဝတ်တော့ဝတ်တော့ဝတ်ထောက်မှုတိုင်းသားတွေဆုပြီးတော့တက်သွားတာမိုင်းကွဲမိုင်းကွဲပြီးတော့တနည်းနဲ့လည်းပြစ်လို့ပြစ်သွားတယ်သူကတော့မရဘူးဗျာဟိုကတော့တမရတော့ဟိုဟိုဖြစ်မှာပေါ့တက်ကတော့လိုက်ရှင်းတာပဲလုံးလုံးဆိုတော့တလုံးကတော့အဲ့မှာတော့အရာအစီပတင်းပေါ်နေတော့အရာအစီဖြစ်ဖို့တော့ညားပါနော်မရှိဘူးလုံးလုံးရဲ့ခမောင်းတဲ့ဖက်ကမရှိဘူး
မနေ့ကမိုင်းဆွေးတိုက်ခတ်ခဲ့တဲ့တွေဟာအာစာဖွေဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်မင်းသားမျိုးနဲ့မေလွန်ကျူရမှာလည်းမနေ့ကညနေပိုင်းလောက်မှာလက်နက်ကြီးကြီးကြောက်ပောက်ခွေခဲ့တာကြောင့်နေလွန်ဒေသခံတို့အသေဆုံးပြီးနှုတ်ဒဏ်ရာရရှိခဲ့တယ်လို့ကိုအန်တားကြီးကပြောပါတယ်
။အေးမေလွန်ရွာနာနားမှာသင်ရင်ကဘုံစောက်လုံးချရတယ်လို့ပြောတယ်။ဒီဖြစ်ဖက်ကဒီချောင်းသားချောင်းချောင်းကဲတဲ့ဆိုတော့အနောက်ဖက်ချင်းနေတော့အေးအနောက်ဖက်ချင်းက၃လုံးအဖြစ်ဖက်ချင်းက၃လုံးအေးဘုံချောင်းလုံးချရတဲ့အခါအေးမင်းလုံးရောကအသက်16နှစ်အရွယ်ကလေးတယောက်တည်သွားတယ်။အမင်းသားရင်းတန်းလန်းနဲ့ကိုတည်သွားတာ။ဒဏ်ရာရတဲ့နှစ်ယောက်ကသူ့ရဲ့အဖေနဲ့အမေဒဏ်ရာကတော့တိတ်ကြီးကြီးမှမဟုတ်ဘူး။နောက်ဆောင်တဲ့ဆိုတဲ့ဒီချင်းတိုင်းရင်သားရခိုင်မင်းရခိုင်ပြည်မှာတဲ့ချင်းလူမျိုးတွေပေါ့။ချင်းလူချင်းလူမျိုးတွေနေတဲ့ရွာကိုလည်းအဲ့လိုလက်နေကြီးနဲ့ဒီလေဘောင်းနဲ့ဘုံကျေးလို့ဟိုလူချင်းတယောက်တည်သွားတယ်။သူလည်းအခုဆိုလို့ရင်မင်းသား
မင်းပြားပြစ်ခတ်မှုနဲ့ပတ်သက်ပြီးတပ်မတော်တာဝန်ရှိသူတွေကိုဗီဒီယိုတွေကဆက်တွေ့ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ပြစ်ခတ်ရပိုင်းတွေမှာလည်းမင်းပြားမျိုးနဲ့အတွင်းကမေလွန်ချိရနီမှာရှိတဲ့ကန်နီတိုင်းဘဟုကိုတပ်မတော်လေ့ကျင့်အကြောင်းကိုအေဖွဲကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲပြင်းထန်စွာဖြစ်ပေါ်ခဲ့ပါတယ်။ရခိုင်နောက်ပိုင်းမှာတပ်မတော်ဖက်ကလူဝင်ရလက်နက်အင်အားတွေတိုးမြင့်နေတာတဲ့ကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့အေဖွဲဖက်ကပြောဆိုထားပါတယ်။လက်ရှိချိန်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာတိုးလာတယ်လို့နေရာစွန့်ခါထွက်ပြေးတင်းချောင်ရသူတွေလည်းတနေ့ဆက်တနေ့ပုံမှန်မပြလာတာဖြစ်ပါတယ်။ကျွန်တော်တက်နိုင်ပါစစ်တူမျိုးကလည်းတည်င်းပေးပို့နေတာလည်းဖြစ်ပါတယ်ခင်ဗျာ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရှိဘက်ကန်ဂျီကနေလေပိုင်းပြည်နယ်တွေအထိ ကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးသေဆုံးသူရေအတွက်ဒေါ်လာနေပြီးကျောကကူးစက်မှုတွေဟာအဆိုးဆုံးအခြေအနေကြုံလာရနိုင်သေးတဲ့အကြောင်းပြည်내အုပ်ချုပ်ရေးမှူးတွေကပြောဆိုနေကြပါတယ်။ VOA သတင်းတောက်အဲလစ်ဘက်လီရဲ့သတင်းလောကိုကျွန်တော်သိတဲ့အူတင်ပြပါမယ်။သေဆုံးတဲ့ရေအတွက်နဲ့ကူးစက်တဲ့ရေအတွက်ဒေါ်လာနေတဲ့အတွက်လဲအမေရိကန်ပြည်ထောင်စုမှာလူအချင်းချင်းတယောက်နဲ့တယောက်နီးနီးကပ်ကပ်မနေဘဲခပ်ခွာခွာနေကြဖို့အိမ်ထဲမှာပဲနေကြဖို့ဆိုတဲ့သတိပေးချက်ကိုအဗီလာကုံတီတမဒတော်လင်ထရန့်ကတို့ပြီးတက်မှတ်လိုက်ပါတယ
် We don't want to do well and then end a little bit early and have it start
going coronavirus ကူးစက်မှုအခြေအနေကာဝေးတာတွေကိုအချိန်မတန်ခင်ဆော့ဆုံးသက်ပြီးမှတစ်ခါပြန်ကြုံရတာမျိုးမဖြစ်စေချင်တဲ့အကြောင်းလာမယ့်ဇွန်လ10ရက်နေ့လောက်ဆိုရင်တော့ယောဂကဆူကြီးရဲ့ဒဏ်ကင်းလို့ပြီးပြန်လည်နိုးထနိုင်တဲ့အခြေအနေရောက်မယ်လို့မျှော်လင့်တဲ့အကြောင်းတမဒထရန့်ပြောသွားခဲ့တာပါအမေရိကန်ယောဂထိန်းချုပ်ရေးဘုတ်ဌာနကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အမေရိကန်ရှေ့ဘက်ခြမ်းကနယူးယောက်ပြည်နယ်နယူးဂျာစီပြည်နယ်နဲ့ကနေတိကတ်ပြည်နယ်တွေကို14ရက်ခီးမသွားဖို့အမေရိကန်ပြည်သူတွေကိုတတိပေးထားပါတယ်နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးဖီလ်မာဖီကိုတိုင်လည်းယောဂကူးစက်သူတွေပိုများနိုင်တယ်ဆိုတာကိုတတိပေးပြောဆိုနေပါတယ
် Part of it's due to community spread but a big part of it is we have opened up testing
တူတူတိုင်းဝန်ကြီးယောဂပြည်နယ်မှုတွေထိုးလာနေတဲ့အနေအထားအရကျွန်တော်တို့အနေနဲ့ယောဂရှိမရှိစမ်းသပ်တာတွေကိုအင်တိုက်အားတိုက်လုပ်ဖို့လိုပါတယ်လို့ပြည်내ဥချုပ်ရေးမှူးဖီလ်မာဖီပြောဆိုသွားတာပါအခုဆိုရင်ဘိုင်းယပ်စ်ပိုးကူးစက်မှုရှိမရှိစမ်းသပ်ဖို့ဆိုတာကလည်းရှက်ပိုင်းအထိစောင့်နေစရာမလိုတော့ဘဲမိနစ်ပိုင်းတွင်အဖြေသိလာနိုင်ပြီလို့ဒေါက်တာထရန့်ကပြောပါတယ
် The FDA authorized a new test developed by Abbott Labs
American Pharma Policy was saying FDA ဌာနရဲ့ Adbot တခွဲကန်းကစစ်ဆေးတဲ့နီလန်းသစ်တစ်ခုကိုတုံ့ပြန်9မိနစ်တွင်မှတချင်သိနိုင်ပါတယ်ကျေကျေပြပြတဘုံတို့စမ်းသပ်စစ်ဆေးတာတွေကနေကျွန်တော်တို့ရဲ့စောင့်ကြည့်နိုင်စွမ်းစစ်ဆေးနိုင်စွမ်းနဲ့ယောဂထိန်းချုပ်နိုင်စွမ်းတွေတိုးလာပြီးနောက်ပိုင်းဒီ bias ဘူးကိုအဆုံးစွန်တောက်တင်နိုင်မှာပါလို့ဒေါက်တာထရန့်ကပြောသွားခဲ့တာပါအမေရိကန်စားသောက်ကုန်နဲ့ဆေးဝါးဆိုင်ရာဌာနရဲ့ Adbot တခွဲခန်းကဒီသတင်းဘက်ကစပြီးယောဂပိုးရှိမရှိစမ်းသပ်သားတွေကိုတရက်ကို9000လောက်လုံနိုင်မယ်လို့မျှော်လင့်တဲ့အကြောင်းဒေါက်တာထရန့်ကပြောပါတယ်စမ်းသပ်ထားတဲ့လူတော်တော်များများကယောဂကူးစက်နေတာကြောင့်လဲနောက်ရေရှိမှာဘာလို့ဆက်ပြစ်လာမလဲဆိုတော့ပြည်내ဥချုပ်ရေးမှုတွေစိုးရိမ်နေပါလေလူအီဇီယနာပြည်내ဥချုပ်ရေးမှု John Edwards ကခုလိုပြောပါလေ
We remain on a trajectory really to overwhelm our capacity
ဒီနေ့လမ်းကြောင်းကိုအခြေခံပြီးဆက်ကြည့်မယ်ဆိုရင်ပြည်ပြည်လပ်ပထမပတ်လောက်မှာကျမကြီးဆောင်းချောက်တဲ့ကိစ္စကကိုဝင်ကိုအားတဲ့အကြီးအကျယ်မနိုင်ဝင်ထမ်းရတာမျိုးတွေအမှန်တကယ်ဖြစ်လာနိုင်တယ်လို့ဥချုပ်ရေးမှု John Edwards ကပြောသွားတာပါလူအီဇီယနာပြည်내ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးနေရာတွေထဲကတစ်ခုဖြစ်ပါတယ်ဒါကြောင့်လဲဆေးဘက်ဆံရနဲ့လိုအပ်တဲ့ပစ္စည်းတွေလိုသလောက်မရနိုင်တဲ့အခြေအနေမကြခင်ရင်ဆိုင်ရနိုင်တယ်လို့ဟုတ်ချုပ်ရေးဘုဂျွန်အရော့စ်ကပြောပါတယ
် We think the first real issue is going to be ventilators and we think it's about the 4th or 5th of April before down in the New Orleans
ဒီလ၄ရက်ဆိုရင် New Orleans ဒေသကလူတွေအသက်ရှူကြရအသက်ရှူဇက်ဒီအခုလိုတဲ့သူတွေကိုကျွန်တော်တို့တက်ပေးနိုင်တော့မှာမဟုတ်ဘူးလို့ထင်ပါတယ်ရဲ့တော်ကြားရင်ဆေးရုံမှာကတင်းနေလဲထားစရာရှိတော့မှာမဟုတ်ဘူးလို့ဂျွန်အရော့စ်ပြောသွားခဲ့တာပါတဗရာဒေါ်နယ်ထရန့်ကတော့စီအတွင်းထုတ်လုပ်မှုမျိုးကိုပြန်ပြီးခွင့်ပြုတဲ့ကာကွယ်ရေးဆိုင်ရာထုတ်လုပ်မှုဥပဒေကိုအသက်သွင်းပြီး General Motors ကားကုမ္ပဏီကိုအသက်ရှူဇက်တွေထုတ်လုပ်ခိုင်းထားသလိုအစိုးရအနေနဲ့လည်းနှာခေါင်းစွပ်ထုတ်တဲ့ကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။လွှတ်တော်အမတ်တွေကစီးပွားဆိုင်ရာအထောက်အပံ့ပစ္စည်းတွေပို့ပြီးပေးနိုင်မှုကြိုးပမ်းနေသလိုအချိန်ထဲမှာအမေရိကန်ပြည်သူတွေဖြစ်နိုင်ရင်အိမ်ထဲမှာပဲနေဖို့စော်နေကြတာပါ။စေယုံတွေမှာဆရာဝန်တွေကအထောက်အပံ့ပစ္စည်းတွေကိုစောင့်နေကြပြီးယောဂကူးစက်မှုပိုဆိုးလာမယ့်အခြေအနေကိုလည်းတွက်ဆမျှော်လင့်ထားကြပါလေ။သမ္မတဒေါ်နယ်ထရန့်ကတော့ကိုရိုနာဗိုင်းရပ်စ်ကြောင့်အမေရိကန်ပြည်ထောင်စုအတွင်းသေဆုံးမှုအများဆုံးအခြေအနေဟာလာမယ့်နှစ်ပတ်အတွင်းမှာဖြစ်နိုင်တယ်လို့ပြောဆိုထားကြပါမယ်ခင်ဗျာ။ကျွန်တော်သိထိုင်ပ
ဆက်ပြီးတော့အင်္ဂါညတရက်လီလိုင်းအစီအစဉ်ကိုထုတ်လင်းပါမယ်မြန်မာပြည်မနဲ့တောင်လန်းဒေသတွေပေါင်းပြီးပြည်တော်စုမြန်မာနိုင်ငံရဲ့လူဖြစ်လာဖို့ကြိုးပမ်းခဲ့ကြတဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာ83နှစ်ပြည့်ခဲ့ပြီပါပြီခုချိန်မှာတော့21ရာစုပင်လုံညီလာခံကိုခေါ်ယူပြီးခင်းနဲ့လျော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးကြိုးစားနေကြပါတယ်ဒါရင်သားတွေလူလာတဲ့ပြည်တော်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့ကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေကိုပြည်တော်စုကြီးနှီးပြီလားဆိုတဲ့ခေါင်းစဉ်နဲ့ဖေဖော်ဝါရီလ9ရက်အင်္ဂါနေ့ကကုသညွန်စီစဉ်တင်ဆက်ဆွေးနွေးထားတာကိုအင်္ဂါနေ့ဒိုင်းလီလိုင်းအစီအစဉ်ဖြစ်ပြန်လည်ထုတ်လွှင့်ပေးလိုက်ပါရခင်ဗျာ
အ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြောမယ်လို့ဆိုရင်တော့ခေါင်းစဉ်ကတော့ပြည်တော်စုကြီးနီးပြီလားဆိုတာပါမြန်မာပြည်မနဲ့တောင်တန်းဒေသတွေပေါင်းပြီးတော့ပြည်တော်စုမြန်မာနိုင်ငံရဲလူပြီးတော့ဖြစ်လာဖို့ကြိုးပမ်းခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာအခုမနေ့ဖြန်ဆိုရင်တော့83နှစ်ပြည့်ပါပြီအခုအချိန်မှာတော့ဒီ27ရာစုပင်လုံညီလာခံဆိုတာခေါ်ပြီးတော့ခင်းနဲ့ရှော်ညီတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကြီးစောက်ရေးလုံးပန်းနေကြပါတယ်တိုင်းရင်းသားတွေတောက်လျှောက်လူလာနေတဲ့ပြည်တော်စုမျိုးဖြစ်ဖို့ကိုယ်ပိုင်ပြတန်းခွင့်ရဖို့လက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်ချက်တွေအကြောင်းကိုကျွန်တော်တို့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီကချင် State Democracy Party ကဥက္ကဋ္ဌဒေါက်တာတူးကြာဖြစ်ပါတယ်ခင်ဗျ။ဒေါက်တာတူးကြာလေးလိုက်မှာရှိပါတယ်။နောက်တူကတော့သတင်းစာဆရာဒီနိုင်ငံရေးဆောင်မတွေလည်းရင်းနေတဲ့ကိုတီဟာဖြစ်ပါတယ်။2ဦးစလုံးလေးလိုက်မှာရှိပါတယ်။ကျွန်တော်အရင်ဆုံးဒေါက်တာတူးကြာကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျ။ဒေါက်တာတူးကြာကြားပါပါလားခင်ဗျ။
ဟုတ်ကဲ့ကြားပါတယ်ဗျ။
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပေါ့ခေါင်းစဉ်ကတော့ပြည်အောင်စုကြီးနှီးပြီလားပေါ့တိုင်းသားတွေဘက်ကတောက်လျှောက်ဒီဖရယ်ပြည်အောင်စုဖြစ်ဖို့ဆိုတဲ့တောင်းဆိုမှုတွေကိုပိုင်ပြတန်းခွင့်ကိုဒီထက်ပိုပေးဖို့ဆိုတဲ့တောင်းဆိုမှုတွေရှိပါတယ်ဒေါက်တာတူးကြာကိုယ်တိုင်ကလည်းပြောရမယ်ဆိုရင် KIA မှာစင်ဆက်လုပ်ခဲ့တယ်နောက်တစ်ခုကအမျိုးသားညီလာခံမှာလည်းတလျှောက်လုံးပါဝင်ခဲ့တယ်အခုလက်ရှိပြည်လုံးညီလာခံတွေမှာလည်းတက်နေရဆိုတော့တိုင်းသားတွေလူလာတဲ့အခြေအနေကအရင်အခြေအနေထက်ပိုပြီးတော့နှီးဆက်လာပြီလားဒေါက်တာတူးကြာရဲ့အတွေ့အကြုံကိုအရင်ဆုံးသိချင်ပါတယ်
ဟုတ်ကဲ့ဗျာဥစ္စာကျွန်တော်ကိုကျွန်တော်လက်ဆက်ပြီးပါတယ်ကျွန်တော်ကတော့ဒီချင်းချင်းနဲ့ဒီတို့ပါတယ်ဥက္ကဋ္ဌတော့တွေ့ကြပါအဲ GS ဒီဥက္ကဋ္ဌတော့တွေ့ကြဖြစ်ပါတယ်ဟုတ်ကဲ့ဗျာအဲကျွန်တော်အခုဒီကျွန်တော်လက်ရှိကျွန်တော်ညီမတက္ကရဲ့ဒီနိုင်ငံရေးအဲဒီကြီးကြီးဒီဆောင်မှုဖြစ်တဲ့ကိုအဲကျွန်တော်ဆိုလို့ရှိရင်တော့ဒီဒီဒုတဲ့မှုရှိလာတယ်လို့ကျွန်တော်ပြောလို့ရပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ပြည်သူ့စစ်တပ်ကနိုင်ငံရေးပြည်သူဖြစ်တယ်။ဒီခေတ်ကနိုင်ငံရေးပြည်သူနိုင်ငံရေးဖြည့်ရှင်းဖို့ဆိုတာကိုပြတ်ပြတ်ခဲ့ပြီးတော့မှအဲဒီစီးရဲနေပဲဖြည့်ရှင်းခဲ့တော့ဒါဟိုညီကိုင်းရေးတွေဆိုလို့လည်းလာဝေးဖြစ်တာပေါ့။ဒါမဲ့2020ကပဲပြည်တယ်တော့ပဲဆိုရှင်အဲတက်လာတဲ့အပြည့်ရဒါမဲ့ဦးတည်စီကဒီနိုင်ငံရေးပြည်သူနိုင်ငံရေးဖြည့်ရှင်းရမယ်ဆိုတော့လက်ခံပြီးတော့မှပြည်သူ့စုနေပွဲတွေကျင်းပလာတာပေါ့လေ။အဲ့တော့ဒီဟာကအခုနောက်ဆုံးမှဆိုလို့ရှိရင်ဒီ27ရာစုပြည်လုံးညီလာခံဆိုတာကိုပြပါတာပေါ့။အဒီနေ့မကုန်ခင်ယူကပဲမတိုင်မင်းသူကညီလာခံပြပဖို့လည်းအလားအလာရှိတယ်လို့ကြားသိရတယ်။ဒါဒီဟာဒီဒီညီကြီးတွေဆောက်တဲ့နေရာမှာမိမလမ်းမှာလည်းသွားနေတယ်လို့ကျွန်တော်မြင်ပါတယ်။အဲ့တော့ဒါမဲ့အခုရှိတာကအဲ့ဒီညီလာခံဒါရဲ့သူတွေပြောလေတဲ့တော့ကိုဖြောင်းဖြောင်းဖြူးဖြူးမကျင်းပနိုင်တာအခုကတော့နည်းနည်းပြူစည်းတာပေါ့။အဲ့ဒါတော့ဒါဒီပုံမှုတွေတော့ဒီကျွန်တော်ရှိနေသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကအဲ့ဒီနိုင်ငံရေးတက်တာနိုင်ငံရေးဖြည့်ရှင်းတဲ့ပွဲပွဲပေါ်မှာဖြည့်ရှင်းတဲ့နေရာမှာပြည်သူစုနေပွဲလုပ်တဲ့နေရာမှာဒါဒီအဲ့နဲ့ကျွန်တော်ကဒီကိုယ်စီဒီစုနေပွဲအကြီးကြီးတယ်အဲ့လို people solution တစ်ဖက်မှာဒါအပြစ်ခံရပြေးထားရမှာအဲ့ဒီအနည်းဆုံးဒါအရာရေးအပြစ်ခံရသေးရင်လောက်ထားပြီးတော့မှနိုင်စနစ်ကိုကျင်းပဖို့သွားတယ်ဆိုအဲ့တော့ဒီမှာကျွန်တော်နိုင်ငံမှာတော့ဒီဟာကအခုအပြည့်ပါမဖြစ်နိုင်တူတယ်ဘယ်လိုဒီခါလေးရှိလာတာနိုင်စနစ်ကိုရတယ်ဒါပြောမယ်ဆိုလို့ရှိရင်ဖြောင်းဖြောင်းဖြူးဖြူးစနစ်ကိုအကြီးကြီးရှိတယ်ဘာပဲဒီပြောကျွန်တော်ပြောချင်တာကတော့အခုဒီပြည်လုံးညီလာခံကဆက်တဲ့ကျင်းပသွားမှဖြစ်တယ်ပြည်လုံးညီလာခံရဲ့နောက်ဆုံးပါတယ်ပါလေဒီဖက်ဒရယ်ဒီမိုကရေစီတောင်းဆိုဆိုဖြစ်တယ်ဒါဒီတင်းကြမ်းရေးကိုရရှိစေမဲ့မြန်လာဖြစ်တယ်လို့ဆိုတော့ဒီစား
ဟုတ်ကဲ့ခင်ဗျ
ာဒါကြောင့်မလို့ဒီအခုဒီကမှာဒါအဲဒီကျလို့နေကမှာညီကမ်းရေးရရှိဖို့ရှေ့ကိုတူးနေတယ်ဟိုအလားလာတော့ဒီကြီးကောင်းလာပြီလို့ဆိုကျွန်တော်အဲ့လိုသုံးသပ်လိုက်တ
ယ်ဟုတ်ကဲ့ဒေါက်တာတူးကြာခုနကသုံးသပ်သွားလို့တဖြည်းဖြည်းအရင်ကတည်းကဆိုင်တော့ပို့ပြီးတော့တိုးတက်လာတယ်ပေါ့ဒီနေရာမှာကျွန်တော်တစ်ချက်မိခြင်းကဖရက်ဆိုတဲ့အသုံးလုံးမှာအရင်တော့ကဆိုရင်ဖယ်ရယ်ဆိုတဲ့သုံးမယ်ဆိုရင်စစ်ဆိုးကဟိုးရင်လက်ထက်ကဆိုရှင်ဒါခွက်ထွက်ရေးဆိုပြီးတော့ရှုမြင်တာမျိုးတွေရှိပါတယ်ဒါပေမဲ့ဒီကနေ့တက်လာတဲ့အာနာယာဆိုးရီကိုနိုင်ကဖယ်ရယ်ပြည်တော်စုဆိုတဲ့စကလုံးကိုသုံးပါတယ်ခင်ဗျာအဲ့တော့ဖယ်ရယ်ဆိုတဲ့စကလုံးနဲ့ပတ်သက်လို့တကယ်တိုင်းသားတွေပြောနေတာနဲ့ဒီအဆိုးရီပြောနေတာနဲ့တက်မတော့ပြောနေတာနဲ့ဒီအတွေးခေါ်ရတူတူပဲလားလို့ခံယူပါလားကွဲလွက်မှုတွေရှိပါလား
ကျွန်တော်ခံယူတာကဒီဖယ်ရယ်ပြည်တော်စုကပူပေါင်းရေးပါခွက်ထွက်ရေးမဟုတ်ပါဘူးအဖက်ပြေမူနဲ့အဖွေပြေမူကိုချစ်တော်ပြီးတော့မှပြည်ထောင်စုကိုဒီအားလုံးတန်းတူညီမျှအခွင့်အရေးရရှိပြီးတော့ကိုပဲပြတ်သားကိုအမျိုးသားတန်းတူအခွင့်အရေးကိုပဲဥချုပ်ရဲ့ကိုကြီးပါကိုဖန်တီးဖို့ဆိုရတဲ့နဲ့ဒီပြည်ထောင်စုကိုဒီနေ့တကျဖွဲ့စည်းတော့မယ်ဖွဲ့စည်းထားခဲ့မယ်ဆိုလို့ရှိရင်ကျွန်တော်ဒီပြည်ထောင်စုကညီကြတာရနေပါပဲအခွင့်အရေးတွေလူတွေကစိုင်းသားကြတာမရှိပါဘူးဒါပြည်ထောင်စုခိုင်ခိုင်မြဲမြဲနဲ့အားလုံးတန်းတူအခွင့်အရေးနဲ့ပူးပေါင်းနေထိုင်ခြင်းနဲ့ ဒီလိုမျိုးတွေပဲများပါတယ်
ဟုတ်ကဲ့ကျွန်တော်အဓိကမေးချင်တာကဒီ Ferrari ဆိုတဲ့၃နှုံးပေါ့နော်အစိုးရက၃နဲ့ Ferrari ဆိုတဲ့၃နှုံးပေါ်မှာဝိဝါဒကွဲစရာရှိလားတကတိုင်းသားတွေလူလာနေတဲ့ Ferrari ဆိုတဲ့အနှစ်သာရပုံပေါ်ရဲ့လား
အခုကကျတိုင်းသားလူလာတဲ့အနှစ်သာရကဘာလဲဆိုရှင်လည်းစကုနကုနေပြန်လို့ညလာကတုံးကဘုဒ္ဓဝါသံပြောခဲ့တဲ့ဂိတိစကားအတိုင်းပေါ့လေကိုဗန်ပြတ်တန်းဆိုလို့အမျိုးသားတန်းတို့ကိုရပြီးဝရရှိတဲ့ကိုဗန်ဥချုပ်ရရှိတဲ့အဲဒီပြည်ထောင်စုဖြစ်တဲ့ဒီလိုကြည့်လို့ပြည်ထောင်စုကိုတိဆောက်မယ်ဆိုတာကိုဒါပဲဒီတိုင်းသားတွေကဒါကိုပဲအကောင့်တွေဖော်စီကြည့်မှာပေါ့အခုလည်းပဲကျွန်တော်ဆက်လက်ပြောမှာညီချင်းတိဆောက်တဲ့နေရာမှာအဲဒီပုံစံမျိုးနဲ့ဒီတော့ဆိုပေါ်ဆောင်တဲ့ကြည့်တယ်။အားကြောင့်မလို့ဒီနေရာမှာတခြားဒီကျွန်တော်ပြတာဒီတိုင်းသားပြတာကျွန်တော်အနေနဲ့တည်းဆိုလို့ရှိရင်တော့အဲဒီစစ်မှန်တဲ့ဆက်တဲ့ဒီတော့ဆိုဒီဆောင်ရပဲဖြစ်ပါတယ်။အဲ့ဒါကြည့်ခုနပြောသူတို့ပဲစစ်မှန်တဲ့ဆက်တဲ့ဒီတော့ဆိုဆိုတာကအလုံးတန်းတူခင်ရတဲ့ဓာတ်သူညီများနေဆိုင်နိုင်တဲ့အဲဒီဒီဒီတုံးတဲ့နေဆိုင်နိုင်တဲ့ဒီတော့ဆိုကိုဆိုလို့တာဖြစ်တယ်။ခွဲတဲ့ရဲဆိုတာကိုဒါသိချက်မှမဖြစ်သားပါဘူး။
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြလေးလိုင်းမှာခဏနေပြီးပေါ့ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ်ဒင်းရဆရာကုတီဟဖိတ်ခေါ်ကြပါလေကုတီဟကြီးခုနကကျွန်တော်ခုနကဒီလက်ရှိပင်လုံနဲ့အချိန်ကြီးလက်တွေ့အချိန်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်ကုတီဟကိုအဓိကမေးချင်ပါတယ်ခုနကပြောလို့တိုင်းသားတွေဘက်ကလူလာနေတဲ့အချက်ဒီအခုပင်လုံဆိုလဲအဲဒီနှစ်ချိန်လားသုံးချိန်လားခေါ်ပြီးသွားပါပြီအဲ့တော့လူလာနေတဲ့အချက်ဒီနဲ့အစိုးရဘက်တပ်မတော်ဘက်ပြောနေတဲ့အချက်ဒီကနီးစပ်မှုရှိရလားတော်တော်ကြီးကွာဟနေလားကုတီဟအမြင်သိချင်ပါတယ်
ပုံလည်းတော်တော်ကြီးကွာဟာနေလို့ဒါလည်းကျွန်တော်တို့အခုလိုမျိုးအဲဟိုကျွန်တော်တို့ကြံ့ကြတဲ့ကိစ္စတွေကျွန်တော်တို့အောက်ခြေမှာထိတွေ့မှုဖြစ်တဲ့ကိစ္စတွေပြန်ဖြစ်လာတယ်ကျွန်တော်နားလည်တယ်နောက်တစ်ခါသူတွေနေနေကျွန်တော်တို့ဒီလိုမျိုးဟိုကျွန်တော်တို့ဒီပင်လုံးဒီလာကန်စပွဲဝိုင်းမှာပဲဟာကျွန်တော်တို့အကျိုးဆွေးနွေးပွဲဒီမှာပဲအလားပြဿနာတွေအလားဟိုအငင်းပွားမှုတွေကျွန်တော်တို့ဟိုဆွေးနွေးပွဲတွေကလည်းအရင်တော့လည်းကျွန်တော်တို့ဆွေးနွေးတဲ့အခါမှာချုပ်ခတ်တဲ့ဟာတွေဟိုမေးထုတ်ခဲ့ရတာတို့နောက်မှဆွေးနွေးမယ်ဆိုတဲ့ကိစ္စမျိုးတွေအဲ့လိုမျိုးတွေပေါ့ကွာဟိုအခြေလဲမှုတွေအခြေလဲတဝက်တစ်ပြက်ခြေလဲမှုတွေနဲ့ရှင်းဆက်ခဲ့ရတဲ့ကိစ္စတွေအများကြီးနောက်ဆုံးမှကျတော့ကျွန်တော်တို့ပို့ပြီးတော့တစ်ဆို့စရာဖြစ်လာတော့ပေါ့ကွာဟိုသူကမခြေလဲခဲ့လို့ပေါ့အဲ့ဒါအဓိကဆိုဟိုဟိုတားညုံပြောတာအမှန်ပဲကွာကျွန်တော်တို့ဒီပင်လုံး sorry ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကခံစားနားလည်ထားတာတော့အစိုးရခံစားနားလည်ထားတာတော့ကတက်မတော်ပေါ့နော်ပို့ဆိုတာကတက်မတော်ကသူကဒီဖက်ဒရယ်ဆိုတဲ့စကားလုံးတော့လက်ခံလာတာဘာမှမကြသေးဘူးသူကဖက်ဒရယ်ကိုခွဲထုတ်ရေးဆိုပဲဆိုပြီးတော့တခါညီနာချင်းခြားတာတော့ဟိုဆိုတော့နောက်ပြီးတော့သူကကျွန်တော်ဒီတိုင်းသားအရေးလှုပ်ရှားနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့လည်းသူကထိတ်တိုက်ရင်ဆိုင်နေတဲ့လူတွေဖြစ်တဲ့အခါကျတော့အဖွဲ့အစည်းဖြစ်တဲ့အခါကျတော့ကျွန်တော်တို့ကသူကစစ်တပ်နှစ်ခုဖွင့်ထားလို့ဖြစ်တယ်တစ်ဖက်ကလည်းနိုင်ငံရေးစကားပွဲမှာကျွန်တော်တို့ဒီသူ့ဘက်ကနေပြီးတော့စိုးရိမ်ချက်တွေသူ့ဘက်ကနေပြီးတော့သဘောထားတွေနဲ့အဲခုခံတဲ့ကိစ္စတွေရှိတယ်လို့ကျွန်တော်တို့အောက်ခြေမှာလည်းဆွေးနွေးတဲ့ကိစ္စတွေကျွန်တော်လက်နက်ကိုင်နေကြားမှာပေါ့နော်ကျွန်တော်တို့ဒီတချို့နိုင်ငံရေးဆွေးနွေးပွဲလို့ကမတော်တာတဲ့ကိစ္စမျိုးတွေဟလာဒါမျိုးတွေအောက်ခြေမှာလည်းဖြစ်တယ်ဆိုတော့ဒီပြဿနာနှစ်ခုကဟိုပြေးပြေးပြေးချင်းကျွန်တော်တို့ဒီဆိုရလဲအဲ့ဒီကြားထဲမှာညက်လာတယ်ဘာလို့သူကိုတက်ကလည်းဒီ federal ကိစ္စကိုဟိုတက်တဲ့ကောကသူ့မှာတက်သားတဲ့ဒီ blue federal ပုံစံနဲ့သွားမယ်ဆိုတော့ energy ဆိုရလဲတက်သားတဲ့ပုံစံမှရှိရကြတော့တိုင်းသားတွေလူလာတဲ့ပုံစံအဲ့ဒါဆိုတော့တခါဒီတက်မရောလူလာတဲ့ပုံစံနဲ့သူ့ပုံစံနဲ့ကြားမှာဒီတိုင်းမို့တော်တော်လေးအကျက်ပဲရှိတယ်ဘာဖြစ်လို့ဆိုတော့သူ့ရဲ့ပုံစံကိုခြားမပြနိုင်တဲ့အတွက်ကြောင့်မလို့ကြားချဖို့တော်တော်ခက်တယ်ဆိုတော့တကယ်တမ်းကျတော့ကျွန်တော်တို့က federal ကိုလာဟိုတနက်တန်ရက်ချင်လို့ပြောနေတာဗျနိုင်ငံရေးအရာဖက်ဒရယ်ကိုဟိုစနစ်ကိုထူထောင်ကျင်တဲ့စိတ်ကအဲ့ဒီသုံးဘွဲ့မှာတပားလည်းမဖြစ်ဘူးအဲ့ဒါကကျွန်တော်တို့ဖက်ဒရယ်တည်ဆောက်ရေးအတွက်အရန်ကြီးမားတဲ့ဟိုအန်ရဲ့ချင်းချောင်းမှုပဲအဲ့တော့ဒီသုံးဘွဲ့လုံးမှာကျွန်တော်တို့ညကြေတစ်ခုရှာပြီးတော့ဖက်ဒရယ်ကိုကျွန်တော်တို့ပရမတ်တစ်ဆင့်အနေနဲ့တည်ဆောက်ဖို့လိုပဲလို့ဒါကျွန်တော်ထင်တယ်ကျွန်တော်ကပညာရှင်မဟုတ်ဘူးတော့ကျွန်တော်ဒီစိတ်ခဲအမြင်ရတယ်ကျွန်တော်ဒီတနက်တန်လေးရက်ချင်လို့ကျွန်တော်တို့ကစပွဲပိုင်းမှာတက်လိုက်တာတကယ်တော့နိုင်ငံရေးညီမချက်နဲ့ပတ်သက်ရင်ကျွန်တော်ကြည်ချင်းကတော်တော်ကွာတယ်ဒီသုံးဘွဲ့ကအဲ့တော့အဲ့တိုင်းဆက်သွားရင်ကျွန်တော်တို့ရှိမှကျွန်တော်တို့ဒီတိုင်းပဲပြဿနာဥလဲဥလဲနဲ့ဖြစ်မယ်ကျွန်တော်တို့ဒီတနက်တွေပြန်ပေါက်လာရင်ကျွန်တော်တို့ဒီဒီလက်ထက်ကရင်တန့်ကျင်မှုကပိုပြီးဆိုးတော့ပိုပြီးကျွန်တော်နောက်ထပ်တောက်တဲ့ဟိုဟာတစ်ခုကဟိုပြဿနာတစ်ခုကပါလဲဆိုတော့ဒီနေ့တိုင်းသားတွေရဲ့သဘောထားလို့ပြောရင်တကယ်တမ်းကျွန်တော်တို့ဟိုအရန်ကျေလောင်တဲ့အတန်ကလက်နက်ကင်တိုင်းသားအဖွဲ့ရဲ့သဘောထားပိုပြီးကျေလောင်တယ်အဲ့ဒါလည်းပြဿနာရှိတယ်ဆိုတော့နိုင်ငံရေးကကျွန်တော်တို့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းတယ်နိုင်ငံရေးအရာကျွန်တော်တို့ဟိုလိုလားချက်တွေကိုရအောင်လှူသားရဲဆိုတော့တိုင်းသားဒီသားဒီမှာလေဟိုကျေပြလာဖို့လိုတယ်တွင်ကျေလာဖို့လိုရတယ်အညက်မြစ်တွေဖို့လိုရတယ်အခုကနိုင်ငံရေးပါတီတွေတိုင်းနာနိုင်ငံရေးပါတီတွေအဲ့တော့အာမကောင်းမင်းနဲ့ကျွန်တော်ငင်းငင်းဆွေးနွေးတဲ့အခါမှာလက်နက်ကန်အဖွဲ့စည်းကျွန်တော်တို့ဒီဘက်ကဆိုလဲကျွန်တော်တို့ဒီဘက်ကဆိုလဲအထူးအတက်မတော်ဘက်ကကျွန်တော်တို့ဒီသဘောထားတွေနဲ့ကျွန်တော်တို့ဟိုဘက်ကဆိုလဲလက်နက်ကန်အဖွဲ့ရဲ့သဘောထားတွေကပုံပြီးပြင်းထန်တယ်သူတို့တွေညှိတဲ့အခါကျတော့ကျွန်တော်တို့ရှိမတူဆိုတော့ဒါတွေကအများကြီးညှိရမယ်အဓိကတော့သုံးခုကျွန်တော်တို့ညကြေးအရင်ရှာပြီးတော့ပထမအဆင့်ကိုကျွန်တော်ရအောင်လှမ်းဖို့လိုတယ်ဘို့ပဲလေအားလုံးလိုချင်တဲ့အတိုင်းပဲဖြစ်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်တော်တော်လေးကိုမလွယ်ဘူးစိတ်ငုံမှုကြီးမားတယ်ကျွန်တော်ဒီ
တက်တန်းနဲ့လည်းမချစ်နိုင်ဘူးချစ်တက်တန်းမှလည်းမသိကြဘူးလို့ပြောတယ်မှာဟုတ
်ဟုတ်ကဲ့ကုသီဟာကျေးဇူးပါကျွန်တော်တော့သူကြနဲ့ကုသီဟာလီလိုင်းမှာခဏနေပေးပါဦးခင်ဗျာတော်ရှင်နေတော်များများလဲဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွနီမင်းများမှုတွေရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ရလောက်ခေါ်ပြီးတော့ပါမယ်တော်ရှင်နေကိုအရင်ဆုံးကျွန်တော်ကုစလိုက်ဝေကွန်ဖိတ်ခေါ်ကြပါလေကုစလိုက်ဝေကွန်တူတုံနဲ့ဆွနီမင်းများနိုင်ပါတယ
်ဟုတ်ကဲ့တတ်မတော်ရောနောက်ပြီးတော့မှလေးနဲ့ကင်ရောကျန်တဲ့သူကလူထုကြီးကိုစားရောတိတ်လူထုကိုစားရောသူတို့ပြူတယ်လို့ကျွန်တော်တို့မဆိုလိုနိုင်ပါဘူးသူတို့လေးနဲ့ကင်ကြီးဖြစ်တဲ့အတွက်သူတို့ကစစ်တမ်းကရောက်နေတာကျွန်တော်တွေ့ရတယ်အဲ့တော့သူတို့ကဖေဒရယ်ဒီမိုကရေစီဆိုတဲ့ဆွေးနွေးတဲ့ချိန်တိုင်းသူတို့ကသူတို့သဘောထားကူးလို့တော့ကျွန်တော်တို့တွေ့ရတယ်ဒီစားတော့မြန်မာနိုင်ငံဟာဆိုရင်တော့အရင်တုန်းကဒီမိုကရေစီစနစ်နဲ့တွားတယ်ဖေဒရယ်မပါလို့သူတို့ပြန်လဲကွေးပြီးတော့မှလေးနဲ့ပြန်ကင်ရတာအခုမှရုရှားကိုတွေ့ရခြင်းလည်းဖေဒရယ်ကောင်းတယ်ဒီမိုကရေစီစနစ်မကောင်းတဲ့ရုရှားလည်းပြန်ပြုတ်ကွေးတာပဲအဲ့ဒီမြန်မာနိုင်ငံနဲ့ရုရှားကိုဆင်တွေးပြီးတော့မှချိန်ကြည့်နေဆိုရင်တော့ဒီမိုကရေစီခိုင်မာပေမယ့်မြန်မာနိုင်ငံကဖေဒရယ်မခိုင်မာလို့ပြန်ကွေးရတယ်ရုရှားလည်းဖေဒရယ်ကောင်းပေမယ့်ဒီမိုကရေစီစနစ်မခိုင်မာလို့ပြန်ကွေးရတယ်အဲ့တော့အခု27ရက်စစ်ပြေလုံကြီးလာကမှပြန်ဆွေးနွေးတဲ့အချိန်ကြရင်ခွဲထွေးရမယ်မခွဲထွေးရဘူးဆိုတဲ့ဥစ္စာကိုအပထားပြီးတော့မှအဲ့ဒါမျိုးတွေမဆွေးနွေးတော့ပေမယ့်ဆယ်လေးဒီလိုမှအဖြစ်ပေါ်နိုင်တဲ့ကြားနဲ့ကြားနေအနေနဲ့ဆွေးနွေးပြီးတော့မှအဖြစ်တစ်ခုထုတ်နိုင်အောင်ဆွေးနွေးနေစဉ်ပူကောင်းမယ်ဥပမာဟိုမြန်မာနိုင်ငံကိုပြည်နယ်ဆယ်လေးခုနဲ့ဖြည့်ရှိနေဆိုတဲ့ဥစ္စာတောင်မှမဆွေးနွေးနိုင်တဲ့တိုင်းလူလူပြည်နယ်လူလူတွားပြီးတော့မှဘာမှမကြီးမရတဲ့အခြေအနေမှာရှိခဲ့တယ်ဆိုတော့ငင်းချင်းနီးပြီလားဆိုရင်တော့ဘုံဝါဝါလေးရှိသေးတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကိုစလိုက်ပွေကုန်ကျေးဇူးပါနောက်ထပ် Thrashing တူဖိတ်ခေါ်ကြပါလေကိုစိုင်းအောင်ကျော်ဆန်းစနီမင်းမြောင်လို့ရပါတယ်ခင်ဗျာတူတူတူလေးပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့မင်္ဂလာပါဗျာဒီလိုရကျွန်တော်ပြောချင်တာကတော့ဗျာကျွန်တော်ဒီရှမ်းပြည်နယ်နေတော်လေးနော်တာကြုံမင်းအောင်လိုင်းပို့တဲ့တဝန်လာထဲမှာရှင်းရှင်းလင်းလင်းပို့ထားပါတယ်လက်နက်ချမှတာလင်းနေနေရမှာပေါ့နော်ကျွန်တော်တိုင်းနာလက်နက်ကင်နေရတယ်လက်နက်ဘူးမှမအချင်အောင်လို့နော်တမ်တော်လည်းလက်နက်ချပဲတိုင်းနာလက်နက်ကင်နေတယ်လက်နက်အကုန်လုံးရှော့ချမှတာလင်းတိုင်းပြည်ငင်းနေမှာပါလို့တယောက်တစ်ပေါက်သာပြောနေမယ်ဆိုရင်ဒီတိုင်းပြည်ကရက်ကန်ရက်ကန်နဲ့ပဲဒီတိုင်းမှာဆက်သွားမှာပါလို့ဒီလိုငင်းငင်းအေးဆိုတာနောက်ဘွားတော့အိမ်မက်တော့ဖက်မမက်ရဲပါဘူးလို့အဲ့ဒါတော့
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းခင်ဗျနောက်ထပ်တယောက်ရှိပါတယ်ကုတိလဲမှုကုတိလဲမှုဆွေးနွေးမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီမြန်မာဖုန်းစီကတော့အတားမှလမ်းဝေးပါတယ်လို့ကျွန်တော်ပြောချင်ပါတယ်ကဘာဖြစ်လဲဆိုတော့နော်အခုတောင်စားစီစိတ်တက်နဲ့အရင်ကစိတ်တက်နဲ့ကအမ်ကမ်မပါထားတော့ဖြစ်ပါလေခင်ဗျာ။ဘာဖြစ်လဲဆိုရင်တော့စစ်တဲ့စစ်တော့စိတ်တက်နဲ့အခု2015စိတ်တက်ကပြောင်းလဲသွားလို့ဖြစ်ပါလေခင်ဗျာ။ဘာဖြစ်လဲဆိုရင်ကျွန်တော်တို့ကတော့ငင်းကြေးရေးကိုတော့လုံးတိုင်းရင်းသားတွေကလူချင်းတယ်။နော်ပြည်သူကအများဆုံးလူချင်းတယ်။ဒါမှမဟုတ်နော်အစိုးရစစ်တက်ကနော်သဘောထားမယိုးတဲ့အတွက်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေဗမာပြည်သူတွေကတော့ဆက်လက်ပြီးတော့နော်ဒုက္ခရောက်နေဦးမှာဖြစ်ပါလေ။ဘာဖြစ်လဲဆိုရင်တော့အခုကနော်ရခိုင်ပြည်သူတွေကိုလည်းနော်မတရားနော်လက်နဲ့ကြီးတွေနဲ့အမျိုးတုံးဖြစ်နေတယ်နောက်ပြီးတော့ရခိုင်ပြည်သူတွေထွက်ပြေးအောင်လို့နော်သူတို့အဲ့ဒီနေရာတွေမနေနိုင်အောင်လို့သူတို့အမျိုးမျိုးလက်စားပြီးတော့အမျိုးမျိုးလက်နဲ့ကြီးတွေနဲ့ပြစ်တာကိုကျွန်တော်တို့သိရတယ်ပေါ့ခင်ဗျာနောက်ပြီးတော့ကချင်ဆရာတွေကိုလည်းသူတို့ဖမ်းဆီးတာတော့သိရတဲ့အတွက်နော်ဒီမှာဒီမင်းသားဟုတ်နော်ပြန်လေပေါင်းစည်းဖို့ကတော့အပ္ပံမဝေးกว่าသေးပါတယ်လို့ကျွန်တော်ပြောချင်ပါတ
ယ်ဟုတ်ကဲ့ကိုတိလည်းမူကျေးဇူးပါတယောက်ကျွန်တော်ဆက်ခေါ်ပါမယ်ကိုခိုင်ဆူကိုခိုင်ဆူဆွေးနွေးမိမြန်လို့ရပါတယ
်ဟုတ်ကဲ့ပါအာပေအတေကပေးထဲပေးထောင်ဆူဒီပေးထောင်ဆူကြီးနီးပြီလားဆိုတော့ခေါင်းဆိုင်နဲ့ကျွန်တော်ဆွေးနွေးရမယ်ဆိုလို့ရှိရင်တော့ပေးထောင်ဆူကြီးတော့မနီးသေးဘူးကျွန်တော်ကပြောချင်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင်တော့အခုလက်ရှိအစိုးရအနေနဲ့အော်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်ခေါ်ဟာဟိုတော်မှနေပြီးရသူ့တော်မှနေပြီးတင်အစိုးတွေ့သိတာတော်တော်မှနေပြီးရအခုဆွေးနွေးဖို့ဟာမပါဘူးအဲ့တော့ပြည်နယ်အစိုးရဖွေးဖို့ဟာကိုလည်းတော့နေပြီးရပြည်နယ်တွေကလုံးဝဖမ်းမရှိဘူးဆိုလို့ရှိရင်တော့ဖေထရီနဲ့တော့ကောက်ကောက်ဝေးပေါ်နေပြီလို့သိတယ်အဲတကယ်လို့ပြည်ထီဖေထရီပြည်ထောင်စုတစ်ခုဖြစ်မနေမယ်ဆိုလို့ရှိရင်တော့ပြည်နယ်တွေမှာဝန်ကြီးချုပ်အစိုးရကိုပြည်နယ်တွေကဖိတ်ခွင့်ပြန်ခွင့်ရှိရမယ်ဒါပင်တွေကလူတွေကတော့အတန်းနဲ့ပင်တွေကလူတွေကတော့ဟောဒီပင်မကြီးမှာဝန်ဟာသမဒလုံးဖို့စိုက်တာလည်းမရှိဘူးသူတို့တွေကအဲ့ဒီကြောင့်ဒီကကဖေချရေပင်တော်ဆုံးနီးလာပြီဆိုလို့ရှိရင်တော့ဒီဟောဒီအခုလက်ရှိအချိန်နဲ့မှာနေပြီးပင်တွေဝန်ကြီးချုပ်ကိုပင်တွေကနေပြီးခွင့်ပင်ခွင့်ရှိရမယ်အဲ့ဒီမှာသူတို့ဒီဒီမိုကရေစီအရာဆိုလို့ရှိရင်ပေါ့နော်အဲ
့ဒါတော့ပဲကျွန်တော်ကပြောချင်တာပါဟုတ်ကဲ့ကိုခန့်ဆိုးကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးတဲ့သူတွေပြန်လှည့်ပေးချင်ပါလေကျွန်တော်ကိုတီဟာကိုပြန်ခေါ်ချင်ပါလေခင်ဗျာခုနက တော်ရရှိနေတဲ့မှာဆိုရင်ကျွန်တော်သတိထားမိလောက်တိုင်းသားတွေကြီးပဲသူတို့ပြောသွားတဲ့တိုင်းသားတွေရဲ့သဘောထားကြီးတော့ကြားမိမှာပါအဲ့တော့ပြောရမယ်ဆိုရင်အခုဖြစ်နေတဲ့ညဉ့်ညံရေးက NLD ဆူရလက်ထက်မှာတော်တော်လေးပြန်တက်လာတဲ့သဘောကျွန်တော်လည်းသတိထားမိရယ်အဲ့တော့ပြောရမယ်ဆိုရင်အဓိကအခက်ခဲဖြစ်နေတာစိန်ခေါ်ချက်ဖြစ်နေတာကြီးပြောမယ်ဆိုရင်ကိုတိကဘာမြင်ပါလဲခင်ဗျာ
အဓိကတော့ခြုံပြောနှစ်ချက်ပါတစ်ချက်ကဒီလက်နက်ကိုင်ဖွဲ့စည်းရေးပေါ်မှာရင်တော့ကျွန်တော်တို့လက်နက်ကိုင်အဖွဲ့စည်းရလာတဲ့ခေါင်းဆောင်တွေရနေပြီးတော့ကျွန်တော်တို့အစိုးရလုပ်နေတဲ့တက်ကန်ရေးအစိုးရပေါ့အဲ့တော့ကျွန်တော်ကျွန်တော်တို့ဒီလက်နက်ကင်အချင်းချင်းတို့ဘယ်လိုကင်တွေ့ရမလဲဘယ်လိုစီးရမလဲဟလာဘယ်လိုထိုးဖောက်အောင်မလဲဘယ်လိုအောင်မြင်မှုကိုဟလာဟိုဒီအဖြေရတဲ့တွေကိုဟိုထွက်အောင်လုပ်ရမလဲဆိုတာကိုတို့ချင်းချင်းကအကောင်းဆုံးကျင့်ချက်တယ်ဆိုတော့ဟိုကျွန်တော်တို့ဒီတရားဝင်ဆွေးနွေးပွဲတွေမှာတရားမဝင်ဆွေးနွေးပွဲတွေမှာတော့တို့လူချင်းနဲ့အနေထောက်ရောက်လာအောင်တို့တွန်းထိုင်တယ်ဆိုတော့နီးစပ်တယ်လက်နက်ကင်ရှင်လက်နက်ကင်တို့က language တူတယ်ကပြောမယ်ဆိုလို့ရှိရင်အဲ့ဒါအားတာတယ်အရင်ဆိုရအနေဒီဆိုရအဲ့ဒါအားမတာဘူးအဲ့တော့ energy ဆိုတာကြတော့ဒီလက်ကင်ဖွဲ့စည်းတွေကိုဟိုဆက်ဆံတဲ့အခါမှာဟိုနှိမ့်ဆက်မှုမရှိဘူးအရင်ကတောင်းတောင်းကြီးဖြစ်နေတယ်အဲ့တော့မတိုးပါဘူးတစ်ဖက်ကလက်ကင်ဖွဲ့စည်းတွေကသူတို့ပြောချင်တဲ့ဆိုရင်စိတ်တွေလာဟိုတသက်နာတွေကိုလည်းထိထိရောက်မပြောနိုင်ဘူး energy ကလည်းအဲ့ဒါတွေမကူညီနိုင်ဘူးဥပမာဆိုကြပါဆိုလက်ရှိကျွန်တော်ကင်ပီနယ်မှာဖြစ်နေတဲ့လမ်းဖောက်တဲ့ကိစ္စတကယ်ဆိုရင်လမ်းဖောက်တာအစိုးရကဖောက်အောင်ဆိုတော့တပ်မတော်ကဖောက်နေတဲ့အတွက်ကြောင့်တစ်ဖက်က KNU ကဆိုရင်စိတ်ရှိတယ်ဆိုတော့အခုဆိုတသက်နာစတဲ့တာပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေမှာဆိုလို့ရှိရင်တကယ်တော့လမ်းဖောက်တယ်ဆိုတာအစိုးရကိစ္စပြောရအစိုးရဒီကိစ္စကိုနည်းနည်းနည်းထိန်းလိုက်ရင်ကျွန်တော်တို့ဒီပြဿနာကဖြေလည်နိုင်တယ်လို့ထင်တယ်အဲ့ဒါတွေကိုသူဒီအစိုးရကမလုပ်နိုင်ဘူးဒါကတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒုတိယတစ်ချက်ကဘာလဲဆိုတော့ energy မှာသူစဉ်းစားထားတဲ့အဲဟိုဒီ federal ပုံစံပေါ့နော်လက်ရှိဒီနိုင်ငံရေးရဖို့အတွက်ကိုသူဘယ်လိုသွားရင်ကောင်းမလဲဆိုရင် strategy မရှိဘူးလို့ကျွန်တော်နားလဲတယ်ဘာလို့ဆိုနှစ်ဖက်ကိုပဲညှိပေးပြီးတော့ဘာပြောချင်လဲသူဘာပြောချင်လဲကိုဘာပြောချင်လဲအဲ့ဒီကနေရအောင်ညှိပေးတယ်ဒီပွဲစားသဘောမျိုးဖြစ်နေတယ်အဲ့တော့ energy ကနေပြီးတော့အစိုးရတည်းကခေါင်းဆောင်တည်းရနေတယ်ဒီအားလုံးကိုလိုက်နိုင်တဲ့လမ်းကြောင်းတစ်ခုကိုအရင်ဆုံးကျွန်တော်တို့ချပြပြီးဆွဲခွန်နိုင်တော့ဖြစ်နိုင်တယ်ဒါပေမဲ့အဲ့ဒါမရှိဘူးဆိုအဲ့နှစ်ချက်မရှိတဲ့အတွက်ကြောင့်မို့လို့တက်တနာရအရင်ပြဿနာအဟောင်းနဲ့ပါပဲလည်နေတဲ့အတွက်ကြောင့်မို့လို့ energy ကနေပြီးတော့ဘယ်ချင်းသူတို့တစ်ဖက်ကပင်ပန်းပြီးတော့ဟာဟိုအဆင်ပြေတဲ့အဆင်ကိုရောက်လာမလဲလို့စောင့်ကြည့်သလိုဖြစ်နေတယ်ဆိုတော့ကြားမဝင်နိုင်ဘူးကြားအဖြေတစ်ခုသူကမပေးနိုင်ဘူးဆိုတော့အဲ့နှစ်ချက်နဲ့ကျွန်တော်တို့ကဒီဟာတက်တနာတက်နေချိန်မရောက်ဘူးပေါ့နော်ဆိုတော့ energy ဆိုရလဲငញ្ញန်ရေးတက်တနာဒါပါပဲဒီနှစ်ချက်မှာကျွန်တော်တို့လည်နေတာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကိုတီဟာကျွန်တော်ဒေါက်တာတူးကြော်ကိုပဲဆက်မိချင်ပါတယ်ခုနကမိကုန်းပဲကိုတီဟာပြောသွားတဲ့ထဲမှာတော့လက်ရှိလုပ်နေတဲ့ညီငယ်လေးလုပ်ငန်းစဉ်တွေမှာကြုံနေရတဲ့အချက်နှစ်ချက်ရှိတယ်လို့ပြောပါတယ်ဒေါက်တာတူးကြော်ပထမချက်ကအစိုးရကလက်နက်ကင်ဖွဲ့စည်းတွေကိုမထိန်းချုပ်နိုင်ဘူးဒုတိယချက်ကအစိုးရမှာဒီညီငယ်လေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျကျတေချာတဲ့နီးပြူဟာမျိုးပေါ့နော်တေချာသူတို့မှမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဒေါက်တာတူးကြော်ကတော့လက်ရှိညီငယ်လေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တွားနေရတဲ့ပတ်သက်လို့အခုလိုဖြစ်နေရမှာစိန်ခေါ်ချက်တွေအခက်အခဲဘာတွေများမြင်ပါလဲ
ဒါတော့အဓိကအမြင်ကြီးတာကဒီကောင်းဆောင်လုပ်တဲ့သူတွေပေါ့အဒီရတာမတော်တန်တားလည်းနေကံဖွဲ့စည်းတယ်အလုံးမှာဒီဒီပြည်ပြောင်းလေးစိတ်ကရှိဖို့လိုတယ်။နောက်ယူတာမှုအပြန်တန်းယုံကြည်မှုပုံညီတာမှုဒါတွေရှိဖို့လိုတယ်။ပြောတာတမျိုးလုံးတာမျိုးအဲလိုဖြစ်နေတဲ့ခါကျတော့ဒါကြီးကြံရေးရရှိဖို့အများကြီးအလန်းဝေးသွားနိုင်တာရှိတာ။အဲတော့ပြောချင်တာကကြီးကြံရေးဆိုပြီးပြောတော့မှလုပ်တာမကြီးကြံရေးလက်တွေ့ရ။နောက်ပြီးပြောတာကဒီခက်ရရေးလေဒီလို့ဒါအပြစ်ခံရရဒါမျိုးတွေဖြစ်တယ်ဒါကိုပြန်ညှိနှိုင်းရပြန်ညှိနှိုင်းပြီးတော့ယုံကြည်မှုအပြာတန်ယုံကြည်မှုတည်ဆောက်ဖို့တော့အပြာများယုံကြည်မှုတည်ဆောက်ဖို့ဆိုတာတယောက်နဲ့တယောက်တစ်ဖက်နဲ့တစ်ဖက်ရဲ့လိုလားချက်တွေကိုအလေးထားလေးစားပြောမှဆွေးနွေးရမှာဖြစ်တယ်ဒါနိုင်ငံရေးဆွေးနွေးပွဲအားဖြင့်နိုင်ငံရေးဆွေးနွေးပွဲယူတာဖြောင်းမှတဲ့အပြာတန်ရှိတဲ့အပြည့်ယုံမြတ်တာနိုင်ငံရေးဆွေးနွေးပွဲကိုဒါခိုင်ခိုင်မာမာပြီးပါပြီးတော့မှဒါဟိုတည့်တည့်တာတာသူကျစ်ချတာဘုံတော့တယ်ဘယ်လိုမှမဟုတ်လို့ရှိတော့ကျွန်တော်ဒီအရှိကိုတူးနိုင်ဖို့အခက်အခဲရှိတယ်ဒီကြားရင်းနဲ့မိကတာဘုံတော့အခက်အခဲရှိဒါကျွန်တော်ပြောချင်တာကျွန်တော်အမိကတော့ဒါအဓိကယဉ်ကျေးမှုဒီဖောက်ကြရတယ်ဒီအစရတဲ့တမ်းတော့နောက်ပြီးတော့မှစတန်ဒန်ဒ်တွေကဖွဲ့ပြီးတော့အဲဒါနိုင်ငံပါတီကပါတာပေါ့ဒီဆိုတော့ဒီယဉ်ကျေးမှုမရှိတဲ့ဘက်နဲ့တခြားဘာမှလက်တည်လို့ဆောင်လို့မရဘူးယဉ်ကျေးမှုတိစားပဲလက်တည်လို့ဆောင်ဖို့ရှိရမှာအဲမှာဒီအားလုံးကပြည်ပြည်ကြောင်းလေးစစ်တပ်နဲ့ပါအဲဒီညီကြေးလူကြီးတွေဆိုတော့အလုံးညီကြေးလူကြီးတွေအမှန်တကယ်ညီကြေးလူကြီးတွေသိတာလေလို့ဖော်ပြရမှာဖြစ်တယ်။ဒါမှလည်းကျွန်တော်ကအောင်မြင်တယ်။လုံးဝလို့ရှိတော့ဒါကိုတယောက်တစ်မျိုးနဲ့ဖြစ်နေမယ်ဆိုလို့ရှိရင်ဒါကဒီကနဟိုဒီပြောခဲ့ကြတယ်လို့ကတော့ဒါကျွန်တော်ဒီလိုနဲ့ဝေးနေတယ်ဖြစ်တယ်ပါပဲ။ဒါအခုချင်းသာမှာတော့ကျွန်တော်အတိအကျမြင်မိတာကတော့ဒါရှေ့ကိုတွေ့နိုင်လို့ဒီလိုဖြစ်တော့ယဉ်ကျေးမှုတည်ဆောက်မယ်။နောက်ပြီးအကြံဉာဏ်လေးစားမှုရှိရမယ်။အနာဘီဒီပူပေါင်းဆောင်ရွက်မှုရှိရအဲ့ဒါမရှိဘူးရှင်းရတော့ကျွန်တော်ညီချင်းရေးအမြန်ရရှိတာဖြစ်ဖြစ်ရှိမှာပဲဖြစ်ပါ့မယ်
ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြကျေးဇူးပါကျွန်တော်နောက်ဆုံးကုသီဟာကိုမေးချင်ပါတယ်ခင်ဗျာကုသီဟာခုနကဆွေးနွေးသွားကြတယ်ဒေါက်တာတူးကြလည်းပြောပါတယ်ကုသီဟာလည်းဆွေးနွေးတယ်သရော့ရှင်လည်းပြောကြတယ်ပြည်တော်စုနဲ့ပတ်သက်လို့မျှော်လင့်ချက်တွေတော်တော်လေးအဆိုးမြင်တာတွေတွေ့ရတယ်ခင်ဗျာအဲ့တော့တစ်ဖက်ကလှည့်ကြည့်လို့ရှိရင်အခုချိန်နေမှာအလားလာကောင်းနေရောမရှိဘူးလားပြည်တော်စုကြီးနှီးပြီလားကုသီဟာဒါလေးသုံးသပ်ပြီးဖြစ်ပြီပါဟုတ
်ဒါတော့ကျွန်တော်တို့ကတော့အမြဲတမ်းလေဟိုအကောင်းမြင်ဝါဒနဲ့စစ်တက်မှာပဲရမှာပေါ့နော်ဆိုတော့ဟိုဒီသက်သနာတွေကြာသက်သနာရှိတာလည်းအဆန်းတော့မဟုတ်ဘူးဆိုတော့ကျွန်တော်တို့ကဒီဟိုနှစ်ပေါင်းများစွာကျွန်တော်တို့ဒီငင်းငယ်ရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ကျွန်တော်ဖက်ဒရယ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဖင်လုံနဲ့ပတ်သက်ပြီးတော့လည်းအမှားတွေသင်ခဲ့ရတယ်ပုံပြီးထားတဲ့ကိစ္စတွေလည်းရှိတယ်ဆိုတော့ကျွန်တော်မင်းများဒီကိစ္စတွေအခုဒီချိန်မှာတော့ပွေလင်းလင်းသိသွားပြီသိသွားတဲ့ခါကျတော့ကျွန်တော်ဖက်ဒရယ်ဆိုတာလည်းတောက်ဆရာမဟုတ်တော့ဘူးဟလာရင်းနှီးရင်ပါလာတယ်ပေါ့နော်ဖက်ဒရယ်ဆိုတဲ့အတုံးလုံးနဲ့ရင်ပါလာတယ်တနေ့ရဲ့အခြေခံအချက်တွေနဲ့ဟလာဒီအဖြစ်အပျက်ရှိတဲ့ Federal ရဲ့သဘောတရားတွေကိုကျွန်တော်ပုံပြီးထိတိကျကျလာလို့ယင်ပါလာရင်အကြောက်တရားရော့သွားရင်ကျွန်တော်ဆွေးနွေးမှုတွေရှေ့ရောက်လာမယ်လို့ထင်တယ်။ဆိုတော့ကျွန်တော်တို့ကဇွဲတော့ချော့လို့မရဘူး။ဘာလို့ဆိုတော့ဒါကျွန်တော်နှစ်ပေါင်းများစွာအဆွေးနွေးပဲဖြစ်ထားခဲ့တဲ့အတွက်ကြောင့်မလို့အခုတို့ဒုံဝင်နဲ့ဆွေးနွေးတဲ့အချိန်မှာအားလုံးကလည်းတော့ shock ပြကြတယ်အဖြစ်အပျက်မဖြစ်ဘူးပေါ့။အားလုံးကသိယူဟိုတက်မလို့ဆိုလဲထိုးလေးတကောင်းပဲ။ဟလာသူတို့နားလည်ခဲ့တဲ့ဟိုအဓိပ္ပာယ်တစ်မျိုးဆိုတော့ဒီချိန်မှာသူတို့တာဝန်ယူပြီးဒါကိုလုပ်ဖို့လေသူတို့ဘက်ကလည်းခက်ပုံရတယ်။အဲ့ NLD ကလည်းအဲ့လိုမျိုးပေါ့နော်တကယ်ကိုတိုင်းပြည်မှာအရေးပါတဲ့အကြောင်းလေးတစ်ခုဆိုတော့သူလည်းပိုင်ပိုင်နဲ့နဲ့သူပြောက်တဲ့သဘောထားနဲ့သူကမလုပ်နိုင်ဘူးအဓိကတော့အဲ့ဒီ၃ခု၃ခုလည်းပြေးလေဖူးရှားဖို့နဲ့အဓိကပုံပြီးရင့်ကျက်လာဖို့ဆိုဆရာဟိုဟာဒေါက်တာတူချာပြောသားဆိုဒီကျွန်တော်တို့ဒီဖက်ဒရယ်ဆိုတာခွဲတဲ့ပုံမဟုတ်ဘူးပူပူပေါင်းဖို့ဘယ်လိုပုံစံပူပေါင်းလဲဆိုတာကိုစဉ်းစားတာဆိုတော့အတွေ့အခေါ်မျိုးကိုကျွန်တော်တို့၃ခု၃ခုပဲအားလုံးမှာတွေးလာနိုင်တယ်ပြည်သူလူထုကိုယ်နဲ့ကလည်းတကယ်ဒါကိုနားလည်လာမယ်ဝိုင်းပြီးစဉ်းစားလာမယ်ဆိုလို့ကျွန်တော်ထင်တယ်ပြည်လည်မှုကိုရောက်သွားမယ်အခုကတော့ကတ္တနာရီတော့ရှိတယ်ဒါပေမဲ့ Federal ဆိုတာယူကျွန်တော်တို့ကကြားလိုက်ရပြီအားလုံးကရင်ဆိုင်လိုက်ရပြီသွားမယ်လို့လည်းပြောထားပြီဖြစ်တဲ့ကျွန်တော်တို့ကသွားဖို့ကတော့ဒါမင်းတမန်ကောင်းတဲ့အခြေအနေပါပဲသို့တော့သွားပြောတယ်စူးကြောင်ခုတ်တို့တတိကြီးကြီးနဲ့ဖယ်ရမယ်အာဃာတတွေမထားပဲနဲ့ကျွန်တော်တို့ချစ်ဆက်သွားနိုင်ဖို့ကိုပဲစဉ်းစားပြီးသွားမယ်ဆိုလို့ရှိရင်တော့ကောင်းပါတယ
်ဟုတ်ကဲ့
ဟိုပြောမယ်ဆိုလို့ရှိရင်တော့အကောင်းကြီးလည်းရှိပါရဲ့ဟ
ုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒါရိုက်လီလိုက်အစီအစဉ်ချိန်လဲဆီသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကုတီဟာဒေါက်တာတူးကြောင်နဲ့သရော့ရှင်နဲ့အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လီလိုက်အစီအစဉ်ဒီမှာရန်နာကိုပြေးပါ
စပီရိုဒရင်ချင်းချုပ်ကိုပြောပြပါမယ်။ကိုရိုနာဗိုင်းရပ်စ်ဘောကူးဆက်သူတကွာလုံးမှာ9,800 ကျော်၊သေဆုံးသူ3,900ကျော်နဲ့ပြန်သက်သွားလာသူ3,600နီးပါးရှိလာပြီဖြစ်ပြီးတရုတ်နဲ့တောင်ကိုရီးယားလိုနိုင်ငံတွေမှာအခြေအနေတွေတိုးတက်လာပြီးမြေဒေသတွင်းပြည်ရောဂါပိုးပြန့်နှံ့ကူးစက်မှုအဆုံးသတ်ဖို့အဝေးကြီးလိုသေးတယ်လို့ဒူလွေးချူကသတိပေးပါရယ်။ဒီတော့တင်မှာပဲ COVID-19 ကူးဆက်သူအရေအတွက် 3,600 ကျော်ရှိနေပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာခက်ခွာခွာနေထိုင်ကြရေးဆိုင်ရာသူရဲ့ညွှန်ကြားချက်တွေကိုလိုက်နာဖို့နောက်ထပ်တစ်လတန်းတိုးလိုက်တာကြောင့်အမေရိကန်ကလူပေါင်းတစ်သန်းရဲ့အသက်တွေကိုကယ်တင်နိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောပါဗျာ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမင်းဂျီယွန် UNHCR ကသူတို့အကူအညီပေးနေတဲ့နိုင်ငံတကာဒုက္ခသည်စခန်းတွေထဲမှာ COVID-19 ရောဂါတားဆီးကာကွယ်ရေးစတင်လှုပ်ဆောင်နေပါဗျာ။ရိုဟင်ဂျာဒုက္ခသည်၈သိန်းခွဲလောက်ပြည်ကျနေထိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစခန်းတွေထဲကကျန်းမာရေးဌာနတွေမှာလုကန်နေတဲ့ဝန်ထမ်းတွေအတွက် COVID-19 ဆိုင်ရာသင်တန်းတွေစပေးနေပြီလို့ UNHCR ရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျာ။COVID-19 လို့ကမ္ဘာကာယရောဂါပြီးနဲ့ရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံအပါအဝင်အင်တာနက်ဆက်သွယ်ရေးဖြတ်တောက်ထားတဲ့နိုင်ငံတွေအနေနဲ့လူအသက်တွေမဆုံးရှုံးစေရအောင်အင်တာနက်ဆက်သွယ်ရေးပြန်ဖွင့်ပေးဖို့လူအခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကတောင်းဆိုပါရယ် COVID-19 ကြောင့်မြန်မာနိုင်ငံအပါအဝင်ဒေသတွေမှာစီးပွားရေးကျဆင်းနိုင်တဲ့အကြောင်းကမ္ဘာ့ဘဏ်ကအသိပေးပါရယ်ဒီရောဂါကြောင့်မြန်မာနိုင်ငံမှာ 2019-2020 ဘဏ္ဍာနှစ်တွင်စီးပွားရေးထိခိုက်နိုင်ပြီးမြဲအစောပိုင်းမှာစီးပွားရေးအခြေအနေကောင်းမွန်ခဲ့လို့အနည်းငယ်ခံစားနိုင်တဲ့အကြောင်းလဲကမ္ဘာ့ဘဏ်ထုတ်ပြန်ချက်မှာဖော်ပြထားပါရယ်ကျန်းမာရေးဆိုင်ရာမူဝါဒတွေနဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုအချိုးညီညီတတ်မှတ်နိုင်မယ်ဆိုရင်စီးပွားရေးအခြေအနေကိုထိန်းထားနိုင်မှာဖြစ်ပေမဲ့ပြည်တွင်းမှာဗိုင်းရပ်စ်ပိုးကူးစက်မှုပိုဆိုးလာမယ်ဆိုရင်တော့စီးပွားရေးအကျပ်တွေကြုံရနိုင်တဲ့အကြောင်းလဲကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ဒီတော့ဒီမှာပဲဒီကနေ့အာရှဒေသကအစုရှယ်ယာဈေးကွက်တွေအတက်နဲ့ဈေးပိတ်သွားပါတယ်။အထူးသဖြင့်တော့တရုတ်နိုင်ငံမှာဆက်ယုံလို့ယုံပြီးပစ္စည်းတွေပြန်ထုတ်လုပ်လာနိုင်တာကြောင့်ဈေးနှုန်းမြုပ်နယ်သူတွေကျဉ်တ်အားရတဲ့အတွက်အစုရှယ်ယာဈေးကွက်တွေပြန်တက်သွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာအကျဉ်းသားတွေအဆမတန်များနေတဲ့ကျဉ်းထောင်တွေကနေ COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြိုတင်ကာကွယ်တဲ့အနေနဲ့အကျဉ်းသား3,000ပတ်ဝန်းကျင်ကိုအချိန်ဆပြီးလွတ်ပေးဖို့ရှိနေပါတယ်ခင်ဗျာ။ရင်ခါညတွေ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ကျွန်တော်တို့ Video စီစဉ်ပြီးပြီးချင်းပါပဲ။နေ့စဉ် TV သတင်းတော်အစီအစဉ်ကို Intel Set 17နဲ့ Nvidia Set 3 တို့အပြင် VOA Facebook စာမျက်နှာမှာလည်းထုတ်လွှင့်မှာမို့စောင့်မျှော်ကြည့်ရှုအားပေးနိုင်ပါတယ်။ VOA စီစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များအားလုံးနဲ့တို့ကမြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးပြာဝေကွာပြီးကိုယ်စိတ်နှစ်ဖြာကျန်းမာချမ်းသာကြပါစေခင်ဗျာကျွန်တော်ကြော်ကြော်သိပါ
This program has come to you from the Voice of America, Washington.